Welcome to the Voice of America in Burmese.
Mingalam nakhe marsha. Washington Review American Tangani 2020 June 18th Chitare ni manakhe season 2 go Myanmar Sanor Day mane 6 na yi ga ni 9 na yi a thi line number 2440 na 51 line number 190 ro ga ni thaut lwin pe ni ba bi.ကျမခင်ရတပါဒီမနေ့ခင်သတင်းတွေကိုကိုရဲမင်းထွန်းနဲ့ပြောပြပေးပါမယ်။ဂျော်ဂျီယာပြည်နယ်အတ္လန်တန်မြို့မှာပြီးခဲ့တဲ့သတင်းပတ်တုန်းကဝန်ဒီစားတောက်ဆိုင်ကားရတဲ့နေရာမှာလူမဲမျိုးသားရစ်ရှတ်ဘရုခ်စ်တနက်နဲ့အပြစ်ခံရပြီးတေဆုံးခဲ့မှုအတွက်အလုထုတ်ခံခဲ့ရတဲ့လူပြူရဲရာရှိဂျဲရက်ရူဖ်ကိုကြီးလေးသောလူသတ်မှု Felony Murder နဲ့တရားဆွဲဆိုလိုက်တယ်လို့နယ်မြေတရားရုံးအဆိုအရရှင်တွေကဗိုလ်တဖူးနေမှာပြောပါတယ်။အသက်28နှစ်အရွယ် African American မျိုးသားBrooks တည်ဆုံးရတာဟာ American နိုင်ငံတလွားခွဲခြားဆက်ဆံမှုနဲ့ရဲတွေရဲ့ဆိုးရတဲ့ကင်တွယ်မှုတွေကိုပြုပြင်ဖို့အတွက်တောင်းဆိုဆန္ဒပြမှုတွေပိုးပြီးအချိန်မြင့်လာမှာကိုစိုးရိမ်နေကြတာဖြစ်ပါတယ်။ဂျွန်လ7ရက်နေ့က Brooks ကိုတနက်နဲ့ပြစ်ခဲ့တဲ့လူပြူရဲရာရှိ Rolf ဟာနောက်တနေ့မှပဲအလုကအထောက်ခံခဲ့ရတာဖြစ်ပြီးအခုကြီးလေးသောလူသတ်မှုနဲ့လူသေးသေးတဲ့လက်နက်နဲ့ပြစ်ခတ်မှုအပါအဝင်အမှုပေါင်း7မှုနဲ့ဆွဲချက်အတင်ခံရတယ်လို့ဖလူတန်နေနေတရားရုံးကအဆိုအရှင်နေပေါ်ဟာဝတ်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒီအမှုအတွက်ရော့ဖာတသက်တကျွန်းကြာတာဒါမှမဟုတ်သူတကယ်တမ်းကျူးလွန်တေရန်အထိကြာခံရနိုင်မှာရှိတယ်လို့လည်းပြောပါတယ်အခင်းဖြစ်ပွားစဉ်မှာအတူရှိနေတဲ့နောက်လူပြူရဲရာရှိဒေဗင်ဘရော့စနန်ကိုတော့အပြင်းထန်ထိခိုက်နာကျင်စေသောလက်ရောက်မှုနဲ့ရဲရာရှိကျွန့်ဝတ်ဖောက်ပြက်မှုတွေနဲ့တရားဆွဲဆိုထားပြီးအဆိုအရှင်နေရဲ့မေးမြန်းချက်တွေအတွက်ပူပေါင်းလှုပ်ဆောင်ဖို့ခွင့်ပေးထားတယ်လို့လဲဟာဝတ်ကပြောပါတယ်။မေလ25ရက်နေ့ကမင်းနီယာပိုးလစ်မြို့မှာ African American မျိုးသား George Floyd ရေဖန်ထားစဉ်တေဆုံးခဲ့ရတာနဲ့ပတ်သက်ပြီး American ရဲ့ကဘာတလွားခွဲခြားဆက်ဆံမှုနဲ့တရားမျှတမှုအတွက်တောင်းဆိုမှုတွေဆက်လက်ဖြစ်ပွားနေပြီးရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးအတွက်လှုပ်ဆောင်နေကြချိန်မှာအခုလို Brooks အသက်ခံရတာဖြစ်ပါတယ်။ Coronavirus ရောဂါကူးစက်မှုကိုထိန်းချုပ်နိုင်ဖို့ဗိုလ်တပ်ဝန်တွေကတရုတ်နိုင်ငံဘေဂျင်းမြို့မှာယောဂဆိုင်ရာကန့်သတ်မှုအသစ်တွေချထားလိုက်ချိန်မှာပဲဘရာဇီးမှာယောဂအကူးဆက်ခံသူအရေအတွက်နေ့စဉ်လိုလိုတိုးလာနေသလိုအမေရိကန်မှာတော့ဒီယောဂကြောင့်တည်ဆုံးရသူဟာပထမကမ္ဘာစစ်ကြီးအတွင်းတုန်းကထက်တောင်ပိုများနေတာဖြစ်ပါတယ်။တရုတ်မှာပြီးခဲ့တဲ့သတင်းပတ်ကစပြီးဘေကျင်းမြို့တော်မှာယောဂအကူးဆက်ခံတဲ့လူနာသစ်138ယောက်ရှိလာတာကြောင့်ပြည်ရင်းလေကြောင်းခီးစဉ်အသွားအလာကိုဖျက်သိမ်းထားသလိုလူချင်းခတ်ခွာခွာနေရမှာဖြစ်ပြီးတချို့ရက်ွက်တွေကိုသွားတဲ့အခါအပူချိန်တိုင်းနာနဲ့မှတ်ပုံတင်ဆစ်ဆေးတာတွေပါလုပ်နေပါတယ်။ဘရာဇီးမှာတော့အင်ကာနေက24နာရီအတွင်းနောက်ထပ်ယောဂအကူးဆက်ခံရသူ3000ကျော်နီးပါးရှိလာနေတာကြောင့်အခုဆိုအကူးဆက်ခံရသူက6သိန်းကျော်သွားပြီဖြစ်ပြီးအမေရိကန်ပြည်ရင်ဒုတိယအများဆုံးပါ။ကမ္ဘာတဝန်းကိုဗစ် -19 ကာယောဂတိုက်ဖျက်ရေးအတွက်ဆက်လက်ကြိုးပမ်းနေချိန်မှာပဲဒီကာယောဂအရှိန်လျော့သွားစေမယ့်မျှော်လင့်ချက်ရောင်ကြီးအစ်စ်တန်းလာတာတွေ့ရတယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့အကြီးကဲTedros Ghebreyesus ကဗိုလ်တပူးနေသတင်းစာရှင်းလင်းပွဲမှာပြောပါတယ
် There have been more than 435,000
deaths in Africa နဲ့တောင်အာရှဒေသတွေမှာဒီယောဂါကြောင့်လူပေါင်း4,300ခွဲကျော်သေဆုံးနေတယ်လို့သူတို့လည်းယောဂါကူးစက်ခံသူအစီအတွက်ကတိုးနေစေဖြစ်ပေမဲ့ပြောလင်းချက်ရောင်ကြီးတက်တွေတွေ့လာနေရပြီလို့ပြောထားတာပါအင်္ဂါနေ့မှာ Britain သုတေသနပညာရှင်တွေကဈေးသိမ့်မကြီးတဲ့ Dexamethasone ဆေးကိုအချိန်ကြီးဆိုးတဲ့ COVID-19 ဝေဒနာရှင်တွေအတွက်သုံးတာဟာတည်ဆုံးမှုနှုန်းကိုလျှော့ချနိုင်ကြောင်းစမ်းသပ်တွေ့ခဲ့ရတာကြောင့်အခုလို WHO အကြီးအကဲကပြောကြားလိုက်တာဖြစ်ပါတယ်။အချိန်ထဲမှာပဲ Coronavirus ကရောဂါကိုကာကွယ်နိုင်မဲ့ဆေးကိုကမ္ဘာနိုင်ငံအလုံးညီညီမျှမျှလန်းလန်းမှီစေရေးအတွက်နိုင်ငံတကာအတိုင်းဝန်ကလှုပ်ဆောင်ဖို့ EU ဥရောပသမဂ္ဂကပြောပါတယ်။ဇွန်လ25ရက်နေ့မှာကမ္ဘာလုံးဆိုင်ရာကာကွယ်ဆေးညီလာခံကျင်းပဖို့လေEU ဥရောပကော်မရှင်အကြီးအကဲကပြောကြားခဲ့ပါတယ်။အမေရိကန်အစိုးရကဆီးရီးယားသမ္မတဘက်ရှာ-အယ်-အစဒ်နဲ့သူ့အစိုးရအဖွဲ့ပေါ်ပုံမတင်းကျပ်တဲ့ဖိအားပေးတဲ့အနေနဲ့အရေးယူတန်ခတ်မှုအသစ်တရကိုထပ်ပြီးချမှတ်လိုက်တယ်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုကဗိုလ်တဖူးနေမှာပြောပါတယ်။ဒီတန်ခတ်မှုမှာအစဒ်ရဲ့မိသားစုပြင်ဆီးရီးယားအစိုးရအရာရှိတွေနဲ့အစဒ်အစိုးရကိုအကူအညီပေးနေတဲ့အဖွဲ့အစည်းတွေကိုပါထည့်သွင်းထားတာဖြစ်ပါတယ်။ဒီဇင်ဘာလမှာအမေရိကန်လွှတ်တော်ကအတည်ပြုပေးခဲ့တဲ့ဆီးရီးယားအရသားတွေကိုအကောက်ွယ်ပေးတဲ့စီဇယ်ဥပဒေအရဆီးရီးယားအစိုးရအရာရှိတွေနဲ့စီးပွားရေးလုပ်ကင်တဲ့ကမ္ဘာပေါ်ကဘယ်သူ့ကိုမဆိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒဏ်ခတ်အရေးယူခွင့်ရှိနေတာပါအမေရိကန်နိုင်ငံခြားရေးဌာနနဲ့ဗန်ဒိုင်းဌာနတို့ကအခုလိုဆီးရီးယားပေါ်ဒဏ်ခတ်အရေးယူရတဲ့ပတ်သက်ပြီး သမရအင်ဗျူကကြေညာချက်ထုတ်ပြန်ပြောဆိုလာမှာစီးရီးယားပဋိပက္ခစတင်ခဲ့တဲ့2011ခုကစပြီးအာဏာရှင်အဆက်အစိုးရဟာစီးရီးယားပြည်သူတွေပေါ်မရေမတွက်နိုင်အောင်ရက်စက်မှုတွေကျူးလွန်ခဲ့ပြီးအခုချမှတ်လိုက်တဲ့ဒဏ်ခတ်မှုကနေအာဏာရှင်အဆက်အစိုးရဖွဲ့နဲ့လက်တွဲမလုပ်ကြဘူးပြတ်သားတဲ့သတင်းစကားပါလိုက်တာဖြစ်ကြောင်းဖော်ပြထားပါတယ်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.13 ညဘိုင်းဒိုမီတာ40 kHz 9.13 ညဘိုင်းဒိုမီတာ51 kHz 5805နဲ့ဘိုင်းဒိုမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ရဲမထွန်ပါ VOA American အသံရဲ့မနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်မြန်မာနိုင်ငံတွင် COVID-19 ရောဂါကူးစက်ပြန့်နှံ့မှုကိုတိုက်ဖျက်ရေးအတွက် American ပြည်ထောင်စုကဒေါ်လာ4သန်းထပ်ဆောင်ပေးမယ့်အကြောင်းရုပ်မြို့မှာရှိတဲ့ American တိုင်ဝမ်ကဇွန်လ19ရက်နေ့မှာကြေညာလိုက်ပါတယ်။အခုပေးရတဲ့ဒေါ်လာ4သန်းနဲ့ပါဆိုရင် February လကစလို့မြန်မာနိုင်ငံရဲ့ COVID-19 တိုက်ဖျက်ရေးလုပ်ငန်းစဉ်တွေအတွက် American ပြည်ထောင်စုရဲ့အထောက်ပံ့ကစုစုပေါင်းဒေါ်လာ73သန်းခွဲရှိသွားပြီဖြစ်ပါတယ်။ဒီထပ်ဆောင်အကူအညီကို USAID American နိုင်ငံကဖွံ့ဖြိုးရေး Agency ရဲ့ဂျမရီဆောင်ရှောက်မှုလက်လန်းပြီးရပုံငွေအစီအစဉ်ကတစဉ်မြန်မာပြည်သူတွေကိုပေးအပ်သွားမှာဖြစ်ကြောင်း American တန်ယုံရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့ COVID-19 တုံ့ပြန်တိုက်ဖျက်ရေးအတွက်ပေးအပ်တဲ့ American နိုင်ငံရဲ့အကူအညီဒေါ်လာ 3.5 သန်းဟာနိုင်ငံတော်ဝန်ကျမကြီးကဏ္ဍအတွက်ကျွန်တော်တို့ရဲ့ရည်ရှိပူပေါင်းဆောင်ရွက်မှုကိုအားဖြည့်ပေးတာဖြစ်ပါတယ်။အခုကူညီဟာလွန်ခဲ့တဲ့အနှစ်20အတွင်းကျမကြီးကဏ္ဍအတွက်ပေးအပ်ခဲ့တဲ့ဒေါ်လာ 186 သန်းအပါအဝင်မြန်မာနိုင်ငံအတွက်ကာလရှည်ကြာကူညီပေးရမှုစုစုပေါင်း American Dollar 1.3 billion အပြင်နောက်ထပ်ပေးအပ်တာလည်းဖြစ်ပါတယ်လို့ American တန်ယုံယာယီတာဝန်ခံ George Sibley ကပြောပါတယ်ခင်ဗျာကုလသမဂ္ဂဒွေမွန်ဂျန်တိုနီယိုကူတာဒက်စ်ရဲ့ကလေးသူငယ်များနဲ့လက်နက်ကိုင်ပဋိပက္ခများဆိုင်ရာ2020ခုနှစ်အစည်းအဝေးခန်းစာမှာမြန်မာစစ်တပ်ကိုကလေးစစ်သားစုဆောင်မှုတွေလုပ်တဲ့လက်နက်ကိုင်တပ်ဖွဲ့စည်းရုံးတွေကနေဖယ်ရှားလိုက်တာဟာအချိန်မတန်သေးသလိုအန္တရာယ်လည်းရှိနေတယ်လို့ Save the Children အဖွဲ့ကပြောပါတယ်။မြန်မာစစ်တပ်အနေနဲ့ကလေးစစ်သားစုဆောင်မှုတွေရှိနေသလားဆိုတာကိုစစ်တပ်တကြမှတ်သားစောင့်ကြည့်နေတာမရှိသလိုစုဆောင်ရပြီတဲ့တပ်သားတွေကိုစစ်ဆေးမှုတွေတည်တည်ချာချာပြုလုပ်ဖို့နဲ့ပြစ်မှုကျူးလွန်သူတွေကိုဒဇိုင်းမမအေးအေးယူအဖြစ်ပေးဖို့လိုနေသေးကြောင်းအထောက်အထားတွေကဖော်ပြနေတယ်လို့ဆိုပါတယ်။အခုလိုမြန်မာစစ်တပ်ကိုစီးရင်ကနေဖယ်ရှားဖို့ဆုံးဖြတ်ချက်ကကလစ်စတာစုဆောင်မှုတားဆီးနိုင်ရေးလုပ်ငန်းစဉ်တွေကိုအဟန့်တားဖြစ်စေတယ်လို့လည်း Save the Children အဖွဲ့ကပြောပါရယ်ခင်ဗျာ။ဟိမဝန္တတောင်တန်းအနောက်ပိုင်းကတရုတ်နဲ့အိန္ဒိယနယ်စပ်မှာနှစ်ဖက်တပ်ဖွဲ့တွေခိုက်ရန်ဖြစ်ပွားရကအိန္ဒိယစစ်သားအနည်းဆုံး20သေဆုံးခဲ့ရလို့ဆက်ဆံရေးတင်မာနေတာကိုရှော့ချဖို့တရုတ်နဲ့အိန္ဒိယနိုင်ငံတို့သဘောတူညီခဲ့ကြပါရယ်။ဗုဒ္ဓဦးနေကတရုတ်နဲ့အိန္ဒိယနိုင်ငံကြားရေးဝန်ကြီးနှစ်ဦးတယ်လီဖုန်းကတည်းကစီးရင်နိုင်ငံနယ်စပ်မှာတင်မာမှုတွေရှော့ချဖို့ဆွေးနွေးခဲ့ကြတာလည်းဖြစ်ပါရယ်။အခုလိုဝန်ကြီးနှစ်ဦးတယ်လီဖုန်းဆက်သွယ်စကားပြောချိန်မှာပဲအိန္ဒိယနိုင်ငံကနယ်စပ်ဒေသကိုတပ်တွေထပ်မံစီလုပ်ခဲ့တယ်လို့တရုတ်ဘက်ကလည်းတိဘက်ဒေသအတွင်းတင်ကားတွေနဲ့စစ်သားတွေကြီးအစ်စ်သုံးပြီးစစ်ရေးလက်ချက်မှုတွေလုပ်နေတာကိုနိုင်ငံပိုင် CCTV ရုပ်သံသတင်းဌာနကပြသခဲ့တယ်လို့လည်း AFP သတင်းကပြောပါရယ်အိန္ဒိယနိုင်ငံအနေနဲ့ခိုက်ရန်ဖြစ်ပွားမှုကိုတိတိကျကျစုံစမ်းအရေးယူပေးဖို့တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးကတောင်းဆိုခဲ့ကြောင်းနဲ့တရုတ်နိုင်ငံရဲ့ပိုင်းနဲ့နယ်ပြည်ကိုကာကွယ်စောင့်ရှောက်လိုတဲ့စိတ်ဆန္ဒကိုရှော့မတွက်ဖို့ကိုလည်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါရယ်အိန္ဒိယနိုင်ငံရဲ့ဝန်ကြီးဆဗရမန်ယန်ဂျန်ရှန်ကာကတော့အိန္ဒိယနိုင်ငံရဲ့ကန့်ကွက်ချက်ကိုတရုတ်နိုင်ငံကိုအသိပေးခဲ့တယ်လို့ပြောပါရယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတော့အိန္ဒိယစစ်သားတွေအခုလိုအသက်သေဆုံးရတာအလားအသတ်မဖြစ်စေရဘူးလို့လည်းပြောပါရယ်
။ मैं देश को भरोसा दिलाना चाहता हूं हमारे जवानों का बलिदान व्यर्थ नहीं जाएगा
ကျွန်တော်တို့ရဲ့စစ်သားတွေအသက်ဆုံးလို့သွားရတာအလဟတ်တမဖြစ်စေရဘူးဆိုတာကိုတိုက်မိကိုကျွန်တော်အမှခံလို့ပါတယ်။အိန္ဒိယနိုင်ငံရဲ့အချုပ်အခြာအာဏာနဲ့ဂုံသိက္ခာကိုကာကွယ်ဖို့ဘယ်သူကမှမတားဆီးနိုင်သလိုဒီပေါ်ယုံမားတန်တရားလည်းမရှိစေချင်ဘူးလို့ဝန်ကြီးချုပ်မော်ရီကပြောပါတယ်။ဖြစ်ပွားပုံနဲ့ပတ်သက်လို့နှစ်ဖက်ပြောဆိုမှုကကွဲပြားနေတာပါ။တရုတ်နိုင်ငံကအိန္ဒိယစစ်သားတွေကနေဆက်ကိုဖျက်ချော်ခဲ့တာလို့ပြောသလိုအိန္ဒိယနိုင်ငံဘက်ကလည်းတရုတ်နိုင်ငံကအိန္ဒိယပိုင်းနဲ့တဲအဆောက်အဦဆောက်တာကြောင်းလို့ဆိုပါရယ်ကုလသမဂ္ဂကတော့နှစ်ပတ်စလုံးအတိုင်းဆုံးချုပ်တီးကြဖို့ကိုတိုက်တွန်းထားပါရယ်ခင်ဗျအီရိုနီရှားနိုင်ငံမှာမနေ့ဗုဒ္ဓဦးနေ့ကတရက်တဲကိုရိုနာဗိုင်းရပ်စ်ကူးစက်သူ1031ယောက်ရှိတဲ့အတွက်ကူးစက်သူစုစုပေါင်း41,000ကျော်ရှိသွားခဲ့ပြီးကူးစက်မှုနှုန်းစင်ကာပူနိုင်ငံကိုကျော်လွန်သွားခဲ့တာကြောင့်အရှိတောင်အရှဒေသမှာဗိုင်းရပ်စ်ကူးစက်မှုအများဆုံးနိုင်ငံဖြစ်လာခဲ့ပါရယ် virus ကြောင့်သေဆုံးသူလည်းမနေ့က45ယောက်ရှိခဲ့ပြီးသေဆုံးသူစုစုပေါင်း2286ယောက်ရှိသွားပြီဖြစ်လို့အရှေ့အာရှဒေသမှာအင်ဒိုနီးရှားနိုင်ငံဟာကျောင်းနိုင်ငံကလွဲရင် virus ကြောင့်အသေအပြောက်အများဆုံးရှိတဲ့နိုင်ငံလည်းဖြစ်လာပါဗျ။နိုင်ငံရဲ့မြို့တော်ဂျကာတာမြို့နဲ့တခြားမြို့တွေမှာကာယရောဂါကြောင့်ကျဆင်းနေတဲ့စီးပွားရေးပြန်ပြေးနလန်ထူလာဖို့အရေးအာဏာပိုင်တွေကအသွာအလာကန့်သတ်ထားတာတွေကိုဖြေလျှော့ပေးလိုက်သလိုရောဂါပိုးစစ်ဆေးမှုတွေကိုလည်းပိုတိုးလှုပ်လာတဲ့အတွက်ဒီတစ်ပတ်အတွင်းကုသမှုနှောင်းမှုလိုများပြားလာတာလည်းဖြစ်ပါတယ်။ COVID-19 ကြောင့်ဒုတိယကမ္ဘာစစ်နောက်ပိုင်းကာလအရှည်ကြာဆုံးရန်နာထားခဲ့ရတဲ့အင်္ဂလန်ပရီးမီယာလိဂ်ပြိုင်ပွဲတွေဇွန်လ19ရက်နေ့ဗုဒ္ဓဟူးနေ့မှာပြန်လည်စတင်နေပြီဖြစ်ပါတယ်။ COVID-19 ကြောင့်ရပ်ပေါင်းတရာရန်နာခဲ့ပြီးတဲ့နောက်ပထမဆုံးကစားတဲ့ပွဲကတော့ Aston Villa နဲ့ Sheffield United တို့ရဲ့ပွဲပဲဖြစ်ပါတယ်။ Aston Villa Green Villa Park မှာပြည်သက်မရှိပဲကစားခဲ့တာဖြစ်ပြီးမကစားခင်မှာ Green နဲ့ရှိတဲ့လူအလုံးကကာယရောဂါကြောင့်သေဆုံးခဲ့ရတဲ့သူတွေအတွက်တစ်မိနစ်ကြာငြိမ်သက်ဆုတောင်းခဲ့ကြပါတယ်။ဒါပြင်ကစားသမားတွေကပွဲမစခင်မှာအားလုံးဒူးထောက်ပြီးအမေရိကန်မှာရဲလက်ထဲတည်ဆုံခဲ့ရတဲ့လူမဲမျိုးသား George Floyd ကိုဂုဏ်ပြုခဲ့ကြပါတယ်။ကစားချင်းပထမပိုင်းမှာ Aston Villa ကိုသမား Origin Island လက်ထဲဖတ်မိထားတဲ့ဘောလုံးနဲ့ဂိုးစီးကျော်သွားခဲ့ပေမဲ့ဒန်လူကြီးကဂိုးမပေးတာကြောင့် Sheffield United အတွက်တကူးနှင်နာခဲ့ရပါတယ်။ပွဲပြီးချိန်မှာတော့တစ်ဖက်ဂိုးမရှိသေးရင်ကျခဲ့ပါတယ်။ Premier League နဲ့အပြိုင် Serie A ပွဲတွေလည်းဇွန်လ20ရက်နေ့မှာစတင်ကစားတော့မှာဖြစ်ပါတယ်ခင်ဗျာ။ကြတာပရိနေမတပိုင်နောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းပေါ်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
မင်္ဂလာပါအမေရိကန်ပြည်ထောင်စုမှာလူမဲအမျိုးသား George Floyd ရဲလက်ထဲတေဆုံးသွားရပြီးတဲ့နောက်ပိုင်းနိုင်ငံတော်ဝန်ဆန္ဒပြပွဲတွေပေါ်ပေါက်လာခဲ့ပြီးအမေရိကန်အစိုးရအနေနဲ့ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးလှုံ့ဆော်လာရပါတယ်ပြီးခဲ့တဲ့အင်္ဂါနေ့တုန်းကလည်းသမ္မတ Donald Trump ဟာရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးအတွက်အမိန့်တရထုတ်ပြန်ခဲ့ပြီးတော့ဒီနေ့ဗုဒ္ဓဘူးနေ့မှာတော့အမေရိကန်အထက်လွှတ်တော်Republican အမတ်တွေဥဆောင်ပြီးတော့ရေးဆွဲခဲ့တဲ့ဥပဒေမူကြမ်းကိုထုတ်ပြန်ခဲ့ပါတယ်ဒီဥပဒေမူကြမ်းနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေတွေကို VOA မြန်မာပိုင်း Editor ဦးကျော်စံတာကိုကျွန်တော်ငိမ့်ချန်ကဆက်သွယ်မေးမြန်းထားပါတယ်အငယ်ရေးအဲ့ဒီတော့ Republican အမတ်တွေဥဆောင်ရေးဆွဲခဲ့တဲ့ဥပဒေမူကြမ်းကို Democrat အမတ်တွေကချက်ချင်းတုံ့ပြန်ဝေဖန်ခဲ့ပါတယ်အဲ့တော့ဒီဥပဒေမှာသူတို့အောက်လွှတ်တော်ကတင်သွင်းခဲ့တဲ့ဥပဒေနဲ့ဘာတွေများကွာခြားပါသလဲအငယ်
ဟုတ်ကဲ့ဒီနေ့ဘူရူနေမနက်ကတင်သွင်းတဲ့အထက်လွှတ်တော်ဆိုင်ရာဒီ Republican အမတ် Tim Scott သူကလူမဲ့အမျိုးသားပေါ်တယ်အဲ့ပုဂ္ဂိုလ်ကဥဆောင်ပြီးတော့ရေးဆွဲတဲ့ဥပဒေကြောင့်လို့ဆိုရတဲ့အဓိကအဖြစ်ကတော့သူတို့လည်းပဲရဲပြုပြင်ရေးပါပဲအဓိကစေစိတ်ပေါ်ချမှုတစ်ခုကိုနမူနာပြောမှာဆိုချုပ်ခိုးလို့ခေါ်တဲ့11ညပြီးဖန်တဲ့ကိစ္စအဲ့ကိစ္စနဲ့ပတ်သက်ပြီးတော့အောက်လွှတ်တော် Democrat တွေကတော့ဒီကိစ္စကိုလုံးဝဥပဒေတမ်းပြစ်ပင်ပြလိုက်မယ်လို့ဆိုရယ်အထက်လွှတ်တော်ကတော့လွတ်မလွတ်မဆောင်သာလိုအပ်တဲ့အခါသွန်းလင်းပေးမယ်ဆိုတော့အဲ့ဒီလိုပဲပေါ့ကျန်တဲ့ဟာမှလည်းရဲရဲလွတ်ရဲကိုဟိုဘက်ကအတင်းကျပ်တမ်းပြစ်လိုက်ခြင်းနဲ့သူတို့ပြောတဲ့အတိုင်းမလိုက်နိုင်ဘူးဆိုလို့ရှိရင်ဒါဘဟုကပြင်းနေရဲ့ငွေကြေးကို budget ကိုဖျက်တောက်မယ်ဆိုရယ်အထိလွတ်တယ်ဒီဘက်ကတော့အဲ့လိုမလုပ်ဘူးဒီဘက်ကအယူဆကတော့သူတို့ရဲ့ဥပဒေကြမ်းဟာတဲ့ Mr. Tim Scott ကပြောတော့တာက Law Enforcement ကိုလည်းရဲခရဲရက်တပ်ဖွဲ့ရင်းနဲ့ black community အဲအသွေးရောင်ရှိတဲ့လူမှုအစိုက်မှုနဲ့ကြားမှာပတ်မှုလုပ်ပေးမဲ့ bridge တာဖြစ်ပါတယ်ဆိုတဲ့ဘုံမျိုးပြောပါတယ်ဆိုတော့နှစ်ဖက်လုံးဟာဒီဒီဒါမဲ့ရက်တပ်ဖွဲ့ပြုပြင်ရေးကိုလွတ်ပြတာပါပဲအပြင်းထန်ကွာလှတယ်လို့တော့မဟုတ်ဘူးပေါ့ဗျာဒီဟာကတော့ကျွန်တော်သဘောကိုကျွန်တော်သုံးသပ်ချက်ကိုပြောရင်တော့ဒါမဲ့ကတ်ပြီးရောလို့တာသူကပုံကောင်ငါ့ပုံကောင်ဆိုတာမျိုးလုပ်နေကြတဲ့သဘောလို့တွေးရပါတယ်
ဟုတ်ကဲ့ပါအဲ့ဒီတော့လေအမေရိကန်မှာဥပဒေတစ်ခုဖြစ်လာဖို့ဆိုတာအထက်လွှတ်တော်နဲ့အောက်လွှတ်တော်နဲ့ညှိနှိုင်းပြီးသဘောတူညီချက်ရမှဥပဒေဆိုတာဖြစ်လာနိုင်တာမျိုးမလားအဲ့ဒီတော့သူတို့ဘလို့ဆက်လုပ်ကြဖို့ရှိမလဲခင်ဗျာ
နှစ်ဖက်လုံးကတော့နောက်ပတ်အထူးသဖြင့်ဗုဒ္ဓဟူးနေ့မှာတင်သွင်းမယ်ထင်တယ်သူက floor through it အထက်လွှတ်တော်ကဆိုလည်းအထက်လွှတ်တော်တစ်ခုလုံးရဲ့အဆုံးချက်ကိုသူတို့ခံယူမယ်ဒီဟာကိုမဲ့ပေးမယ်သူတို့က pass လုပ်မှာပဲအထက်လွှတ်တော်က Republican ရှိရအောင်ထွန်းရင်းလောက်မယ်အောက်လွှတ်တော်ကလည်းပဲသူတို့စီကအဲ့လိုနောက်ပတ်မှာပဲသူတို့ဥပဒေကိုအောက်လွှတ်တော်မှာ pass လုပ်နေတယ်ဆိုတော့အဲ့ဒီနှစ်ခု pass လုပ်ပြီးတဲ့အခါမှာတော့သူတို့ညှိစီရတယ်စောစောကလိုအသေးစိတ်တွေတော့ညှိရမှာပေါ့နှစ်ဖက်လုံးကတော့ရတောက်ဖက်ကိုပြုပြင်စီရင်လည်းပြည်သူလူထုကသူတို့လက်ခံလာအောင်ဖြစ်လာစီရင်တာကြီးပဲဆိုတော့ဒီဟာကိုအသေးစိတ်ညှိတဲ့အခါမှာနိုင်ငံရေးအဖြစ်သူသာကိုစားပေါ့လေခုရွေးကောက်ပွဲလည်းနှီးလာပြီဆိုတော့နိုင်ငံရေးအဖြစ်ငါတို့လောက်တာစားသွားတယ်ကောင်းသွားတယ်ဆွဲဟာမျိုးလည်းလိုချင်နေကြတဲ့သဘောကြပါတယ်ဆိုတော့ဒီရွေးကောက်ပွဲမတိုင်ခင်တော့တော်တော်လေးခက်ရခက်စေညှိနှိုင်းကြလိမ့်မယ်ညှိနှိုင်းလို့ရပါမလားဆိုတော့မေးခွန်းထုတ်စီရပါဘူးညာ
ဟုတ်ကဲ့ပါအခုလိုနိုင်ငံရေးအခြေအနေပေါ့နော်ရွေးကောက်ပွဲလည်းရှိနေတယ်ဆိုတော့အဲ့ဒါနဲ့ဆက်ဆက်ပြီးတော့အခုတလောမှာပေါ့နော်အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပုံပီယိုနဲ့တရုတ်ဆိုရတာဝန်ရှိသူတွေတွေ့ဆုံမှုရှိတယ်လို့ကြားပါတယ်အင်ကယ်ကိုရိုနာအရေးဟောင်ကောင်အရေးမှာတရုတ်ကိုတင်းတင်းမာမာပြောဆိုထားတာတွေရှိတယ်ဆိုတော့လေဒီကိစ္စကဘလောက်များအရေးပါပါတယ်လဲခင်ဗျာ
အဲ့တိတ်ပါရကိစ္စပါတာနိုင်ငံတကာဆက်ဆံရေးအနေနဲ့ကြည့်ရင်လည်းပဲဆိုတော့ကိုရိုနာကိစ္စတယောက်တယောက်ပြန်လာအဖြစ်တင်တာအပြင်ဟောင်ကောင်ကိစ္စဆိုရင်ဟောင်ကောင်မှာရရှိနေတဲ့ဒီမိုကရေစီအခွင့်အရေးတွေကိုတရုတ်ကလုံအောင်ပိတ်ပင်တဲ့သဘောလုပ်လာတဲ့ကြောင့်အမေရိကန်ကသူတို့ဟောင်ကောင်အတွက်ခွင့်ပြုထားတဲ့အထူးကုန်သွယ်မှုအခွင့်အရေးကိုရုပ်သိမ်းနိုင်မှာဆိုတာအရေးကြီးညှိရပါလိမ့်မယ်ထို့သူတောင်ပြုတ်ပင်တဲ့ကိစ္စတွေကလည်းအများကြီးရှိနေပါတယ်ပိုပြီးအရေးကြီးတာတရုတ်နဲ့ဆက်ဆံရေးမှာသူအစာစီးရတယ်ဆိုတာဟာသူရဲ့ရွေးကောက်ပွဲနိုင်ဖို့အတွက်အရေးကြီးတဲ့ issue တစ်ခုဖြစ်နေပါတယ်တေကိုငါတို့စီးပွားရေးအဖြစ်အစားစီးရမှတဲ့တေရဲ့နိုင်ကျင်နေတဲ့စီးပွားရေးကဘယ်လိုတွန်းလှန်နိုင်ခဲ့တဲ့ဘယ်လိုကင်တွယ်နိုင်ခဲ့ဆိုတာဒေါ်နယ်ထရန့်နဲ့ပြတ်သားဖို့အရေးကြီးလိုအပ်နေမယ်ထင်ပါတယ်ဒါသူအတွက်ရွေးကောက်ပွဲအတွက်အဓိကမဲဆွယ်မဲ့အကြောင်းချက်တစ်ခုဖြစ်နေသူတို့ယူဆထားရရှိပါတယ်ဒါကြောင့်ဒီကိစ္စဟာတကယ်တမ်းသူတို့အချင်းချင်းသဘောတူညီမှုရဖြစ်စေပေါ်တယ်နားလည်မှုတစုံပြားရဖို့ဆိုရင်လည်းပဲကျိုးဝက်သဘောတူညီမှုပဲဖြစ်နေမှာဒါကြောင့်လည်းပဲဒီပြေဆိုမှုတော့သူတို့တေဝင်ထုတ်ပြန်တာမတွေ့ရပါဘူးခင်ဗျာအဲ့ဒါတော်တော်အရေးကြီးတဲ့ပွဲဖြစ်ပါတယ်ဒါညှိရမယ်ဒီဘက်ကလည်းပဲဒါအနိုင်ရရဲ့ဆိုတာလည်းပဲလူလူသိအောင်ပြသဖို့လိုပါလိမ့်မယ်တော်နာချွန်ပါခင
်ဗျဟုတ်ကဲ့ပါအငယ်အခုလိုသုံးသပ်ပေးခဲ့တဲ့အတွက်အန်တီတာဦးကျော်စန္တာကိုကျေးဇူးတင်ပါတယ
် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ကျွန်မဆုမြတ်မောင်မဗြိတိန်နိုင်ငံ Oxford တက္ကသိုလ်သုတေသီအဖွဲ့ကကိုဗစ်နူနာတချို့ကိုစမ်းသပ်ကူတာခဲ့တာမှရလကောင်းတွေတွေ့ရှိခဲ့တဲ့ဒက်ဆာမက်သဆုံးဆေးဟာမြန်မာနိုင်ငံမှာအလွယ်တကူဝယ်ယူနိုင်တာကြောင့်လွယ်လွယ်တောက်ကြမှာစိုးရိမ်နေလို့ဗြိတိန်ကဝါရင်ဆရာဝန်ကြီးတယောက်ကတတိပေးလိုက်ပါတယ်။အသက်ရှူဆက်တတ်ထားရတဲ့ကိုဗစ်လူနာတချို့နဲ့အောက်ဆီဂျင်ပိုက်တတ်ထားရတဲ့ကိုဗစ်လူနာတချို့ကိုဒက်ဆာမက်သဆုံးဆေးပေးခဲ့တာမှအခြေအနေပြန်ကောင်းလာတာကိုသုတေသီတွေတွေ့ရှိခဲ့တာပါ။ဒါကြောင့်ဒီဆေးရဲ့အာဒီတင်နဲ့ဘေးထွက်ဆိုးကျိုးတွေအကြောင်းကိုဗြိတိန်နိုင်ငံလန်ဒန်မြို့မှာလူထုကျန်းမာရေးဆိုင်ရာအထွေအကျုံအနှစ်30ကျော်ရှိခဲ့တဲ့အငိမ့်စားဆရာဝန်ကြီးဒေါက်တာကိုကိုကိုမေးမြန်းထားပါတယ်
။ဒက်ဆာမက်သဆုံးကတော့သူကကော်တီကိုစတီရိုက်ပေါ့လေ။လောလောကူကူရနိုင်တဲ့ဆေးတစ်မျိုးပါ။သူ့ရဲ့အဓိကအာဒီတင်ကဘာလဲဆိုတော့အယောင်ကိုင်းကြီးကြစီတဲ့တက်တီပါ။အဲ့ Anti Inflammatory Effect ကြတော့ဒါတွေကိုပဲမတော့နေဆိုတော့ဟာလား arthritis အယိုးနာနာရာတို့အဆင့်နာရာတို့မှာဟာလားအရာအကိုင်းကြောက်စီတဲ့ဆေးတွေနဲ့ first line treatment နဲ့မရတဲ့သူတွေအတွက်ကိုဒီ steroid တွေကိုသုံးကြတာပေါ့ခင်ဗျ။နော်အဲ့တော့ဒီ steroid က first stage မဟုတ် second stage မှာသုံးကြတဲ့ဆေးမျိုးဖြစ်ပါတယ
်။ဟုတ်ဆရာအဲ့တော့ covid လူနာတွေကိုဒီဆေးပေးလိုက်တဲ့အတွက်ကြောင့်မလို့ဒီသူတို့ရဲ့အသက်ရှူလမ်းကြောင်းတွေမှာရောင်ရမ်းနေတာတွေကကျသွားတယ်အဲ့ဒါကြောင့်မလို့သူတို့အခြေအနေပြန်ကောင်းလာတာလားဆရာ
။အဲ့ဟုတ်ပါတယ်။အဲ့ဒီအယောင်ကျသွားတဲ့ပုံမျိုးပါအင်္ဂလန်ဘာပေါ်လေ UK မှာ Stoke Mandeville ဆေးရုံမှာ55နှစ်အရွယ်ရှိတဲ့အမျိုးသမီးတူဟာနော်ဟို ICU ပေါ်လေ Intensive Care Unit ထဲမှာရောက်နေပြီးတော့ Ventilator ပေါ်မှာအသက်ကိုလုနေရတဲ့အချိန်မှာသူတို့ကဒီသူ့ရဲ့အဆုတ်ကလည်းယောဂပိုးကြောင့်မူရောင်ကိုင်းနေတယ်အဲအခါအကြည့်ချွဲနေတဲ့ခါရပြည့်ညံ့နေတာကိုတွေ့ရတဲ့အခါမှာနောက်ဆုံးအနေနဲ့သူတို့ဒါ dexamethasone သုံးကိုသုံးမယ်ဆိုပြီးတော့စမ်းသုံးကြည့်မယ်ဆိုပြီးတော့သူ့ရဲ့ယောက်ျားကိုတခါခွင်တောင်းပြီးတော့သူတို့သုံးလိုက်တဲ့အချိန်မှာဒီမျိုးသမီးက12ရက်နေတဲ့ခါမှာပြန်ကောင်းလာတယ်ဆိုတော့တွေ့လိုက်ရတာအဲ့ဒါကြောင့် dexamethasone ဟာဒီအယောင်ကိုင်းတွေကိုပျောက်စေတဲ့ဆေးတွေမှာ coronavirus infection မှာထိရောက်တယ်ဆိုပြီးတော့ဖြစ်လာတဲ့သတင်းပ
ါနောက်တစ်ခုကဒီ dexamethasone ဆေးက steroid ဆေးတစ်မျိုးဖြစ်ပါတယ်ဆိုတော့သူ့ရဲ့ဘေးထွက်ဆိုးကျိုးတွေကရောဘာတွေရှိပါလဲရှင
့်ဘေးထွက်ဆိုးကျိုးတွေပြောရမယ်ဆိုလို့ရှင့်တခါတည်းဒီဆေးကြောင့်မို့ immunity ကိုကျစေတတ်တယ်ဒီဆေးရောဂါတောက်လိုက်တယ်ရှင့်အဲဒီ immunity ကျသွားလို့ရှိရင် immune system ကထိခိုက်လာတဲ့အခါမှာယောဂပိုးတွေကပိုပြီးတော့ဖြစ်စေနိုင်တယ်အသေးရောင်ယောဂါတို့ living ကြီးယောဂါတို့ osteoporosis အယိုးပြော့တဲ့ယောဂါတို့တော့သူကမလို့အဖက်နဲ့သုံးတဲ့အခါမှာဖြစ်စေတယ်အဲ့တော့ဒီ steroid ကိုသုံးမယ်ဆိုရင်လိုအပ်တည်ပြီးပြီးမသုံးသင့်ပါဘူးအမြဲသုံးလို့မရပါဘူး
။နောက်မြန်မာနိုင်ငံအပါဝင်ပေါ့နော်ဒီဖွံ့ဖြိုးဆဲနိုင်ငံတွေမှာဈေးသက်သက်တာတာနဲ့ရနိုင်တဲ့ဆေးမျိုးဖြစ်ပါတယ်ဒီ dexamethasone ဆိုတဲ့ဆေးကအဲ့တကယ်သာဒါ covid လူနာတွေကိုကုလို့ထိရောက်မှုရှိမယ်ဆိုလို့ရှင်ဒါဆရာဝန်တွေအတွက်အားတက်စရာဖြစ်တယ်လို့ဆရာမြန်မာလာရှင်
။ဆရာဝန်တွေအတွက်အားတက်စရာဖြစ်ပါတယ်ဆရာဝန်တွေဆိုတာကဆေးတွေကိုသူတို့ကအမြဲတမ်းထိတွေ့နေတဲ့ဆရာဝန်တွေဆိုတော့ဒီဘယ်လိုယောဂဘယ်လိုလူနာမျိုးမှာဒီဆေးသုံးရမယ်ဆိုတာဆရာဝန်တွေကသိကြပါတယ်အဲဆရာအနေနဲ့စိတ်ပူတာကတော့ဟာလာဟိုတလောက တခါတည်းစပိခါစာကိုရိုနာဗိုင်းရပ်စ်ပိခါစာကဟိုက်ဒရိုဆီကလိုရကွင်းဟာကောင်းနေဆိုတော့ဖြစ်လာတဲ့ချိန်မှာလူတွေကဟိုက်ဒရိုဆီကလိုရကွင်းရန်ကုန်မှာတခါတည်းဆေးလက်မှတ်မလို့ပဲနဲ့ဝယ်လိုက်တာဘယ်ဆေးဆိုင်မှမရှိတော့ဘူးဖြစ်သွားတယ်နော်အဲ့တော့ဒက်ဆာမက်သဇုန်ဆိုတဲ့ဇကားလေးထွက်လာတဲ့အတွက်ဒက်ဆာမက်သဇုန်ကြီးများလိုက်ဝယ်ပြီးတော့တောက်ချင်တဲ့တောက်နေရရင်ဒုက္ခရောက်ကုန်တော့မယ်ဆိုတာဒီသူတွေဘေးထွက်ဆိုးကျိုးတွေကိုလူတွေသိစေချင်ပါတယ်ဒါတွေဟာဆရာဝန်တွေသုံးနေသေးပါဆရာဝန်တွေကလိုအပ်တဲ့လူနာမှာအသက်ကျတဲ့ဆေးအနေနဲ့သုံးနေဟာပါဆိုတာသိစေချင်ပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်မဖြစ်လာတဲ့ဟာပါ life saving အတွက်ဒီ dexamethasone ကြောင့်မအသက်ပြန်ရှင်လာတော့မယ်ဆိုတာကိုသိလျက်ရတဲ့ဝန်စာမိပါတယ်အဲ့ဒါကတော့ကောင်းတဲ့ဘက်ကပေါ့လေဆိုးတဲ့ဘက်ကခုနပြောသလိုပေါ့လေဒီဆရာဝန်ဆေးလက်မှတ်မလိုဘဲနဲ့ဝယ်ကြတဲ့နိုင်ငံတွေမှာဝယ်လို့ရတဲ့နိုင်ငံတွေမှာဆိုလို့ရှိရင်လူတွေကမတိပဲနဲ့ဝယ်ပြီးတုံးနေကြပါဘူးစိတ်ပူတာပါအဲ့ဒီအတွက်ကြောင့်မို့တခါတည်းသူရဲ့ဆိုးဘေးထွက်ဆိုးကျိုးတွေကြောင့်မို့လူတွေဒုက္ခရောက်တာပါဘူးပဲသတိပေးကြပါလေလို့
ဗြိတိန်နိုင်ငံလန်ဒန်မြို့မှာလူလူကျန်းမာရေးဆိုင်ရာအထွေအကျော်အနှစ်30ကျော်ရှိခဲ့တဲ့အငြင်းစားဆရာဝန်ကြီးဒေါက်တာကိုကိုကိုမေးမြန်းခဲ့တာဖြစ်ပါတယ်ရှင်ကျွန်မဆုမြတ်မော်ပ
ါကိုရိုနာဗိုင်းရပ်စ်စတင်ပြန့်နှံ့ရာတရုတ်နိုင်ငံမှာအလုပ်လက်မဲ့နှုန်းကြီးထွားနေဆဲဖြစ်ပြီးဝယ်ယူစားသုံးမှုပြန်လည်မြင့်တက်လာဖို့လူတွေငွေပိုသုံးလာဖို့ကြိုးစားနေကြရတဲ့အကြောင်း AP သတင်းဆောင်ပါတစ်ပုဒ်ကိုပြပြပါမယ်။ကျမသင်္ကီထိုက်ပါ။တရုတ်နိုင်ငံဟီဘေးပြည်နယ်ကနေမြို့တော်ဘေကျင်းကိုပြီးခဲ့တဲ့နှစ်အောက်တိုဘာလကပျောက်ရွှင်လာတဲ့တီယန်ဇန်ဟွာတယောက်ပုံနှိပ်တိုက်မှာအယောင်ဝန်တန်းအလုပ်ရထားတာပါ။ဒါပေမဲ့လည်းကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုတွေဖြစ်လာတော့ကုမ္ပဏီပိတ်သွားလို့သူလည်းအလုပ်ပြုတ်ခဲ့ပါတယ်။အခုတော့ပီ60ပတ်လေအခန်းလေးတစ်ခုမှာနေပြီးတရုတ်ကိုဒေါ်လာ20ကျော်ကနေ40ကျော်လောက်ရှိတဲ့တရုတ်ယွမ်ငွေ150ကနေ300လောက်သာရတဲ့အလုတ်ကလေးတွေရဖို့အလုတ်သမားစုရက်ကိုတွားပြီးရှာရပါတယ
်其实说实话就是都是现在的话就是能吃上饭
အခုတော့မတိရပဲကံကောင်းလာပြီလို့ကိုကိုကိုဂျင်းနဲ့နေပါတယ်ကပီးချင်းမဖြစ်ခင်တုန်းကဆိုရင်အလုတ်တစ်ခုတစ်ပြိုင်တည်းလောက်ပါတယ်အခုတော့အလုပ်တစ်ခုရဖို့တော့မလွယ်ပါဘူး။ငပ်ပြတ်တော့မဲ့အခြေအနေဖြစ်နေပါတယ်
။မြို့တော်ဘေကျင်းရဲ့တောင်ပိုင်းကမြို့ငယ်လေးမာကျူးချောင်မှာတီယန်တို့လိုရွှေပြောင်းအလုပ်သမားတသိန်းကျော်နေထိုင်နေတာပါ။အလုပ်သမားဝန်ဆောင်မှုလုပ်ငန်းတွေပြန်လည်ဖွင့်ကွင်မရသေးတာကြောင့်အလုပ်သမားတွေကလမ်းပေါ်ကဆုရက်ကိုသွားပြီးလာငှားမဲ့သူကိုနာယီနဲ့ချီစောင့်ရပါတယ
်။就是给150块钱都争来争去，可见这个活是多么的。
တရက်ကို150လောက်ရမယ်အလုပ်တစ်ခုရဖို့အချင်းချင်းလူရဲ့ရံဖြစ်ကြရပါတယ်အလုပ်တစ်ခုရဖို့ဘလောက်ခက်တယ်လဲအလုပ်ကလည်းများများဆဆမရှိဘူးဆိုတာတွေ့ရမှာပါ150လောက်ရဖို့အတွက်ကိုစလို့ရေလုပ်ငန်းခွင်ထဲမှာနေဘူးတဲ့စေတိုင်းကနေ7နိုင်လောက်အလုပ်လုပ်ဖို့လဲကျွန်တော်တို့အနေနဲ့လုပ်မှာပ
ါဘန်ဒါရေးဈေးကွက်ဆိုင်ရာသုံးသက်တဲ့ Fitch Ratings ရဲ့ခန့်မှန်းချက်အရတော့တရုတ်နိုင်ငံရဲ့မြို့ပြတွေကလုပ်သား442တန်းရဲ့30ရာခိုင်နှုန်းတန်း130ကျော်သောလုပ်သားတွေဟာအလုပ်လက်မဲ့ဖြစ်နေတယ်။အ ਨੇ ဆုံးတော့လက်တလောရာကြီးအလုပ်အကိုင်ဆုံးရှုံးထားတယ်လို့ဖော်ပြထားပါတယ်။ Rushi Finance Institute ရဲ့စီးပွားရေးဆိုင်ရာအကြီးအကဲဇူဇန်ရှန်းကတော့ရှေ့လျှောက်မရေရာမတေချာမှုတွေအတွက်တရုတ်အစိုးရဘက်ကလည်းပြည်တွင်းအသတင်းထုတ်လုပ်မှု GDP ဖွံ့ဖြိုးမှုရည်မှန်းချက်ကိုရှော့ချသတ်မှတ်မယ်လို့ယူဆထားပါတယ်။
可能我估计是比如说2-3或者3-5这样一个水平。
悠悠大大ပြောရမယ်ဆိုရင်တော့ဒီနှစ်ရဲ့စီးပွားရေးအခြေအနေကအရင်ကတခါမှမကြုံဘူးတဲ့အခြေအနေမျိုးပါတဲ့ရှေ့လျှောက်မရေရာမတေချာမှုတွေအများကြီးဖြစ်ပြီးဒါကြောင့်လဲ GDP ဖွံ့ဖြိုးမှုကိုပိုပြီးတိုးတာဆုတ်တာအခြေအနေမျိုးလောက်ရည်မှန်းချက်ထားပါလိမ့်မယ်လို့ပြောသွားတာပါအလို့ဆုံးရှုံးထားသူတွေဒါမှမဟုတ်လဲအလုတ်ဆုံးရှုံးသွားနိုင်တယ်လို့စိုးရိမ်နေကြတဲ့တန်းနဲ့ချီတဲ့စားသုံးသူတွေပြန်ပြီးဝယ်ယူသုံးဆွဲလာစေရေးဆွဲဆောင်နိုင်ဖို့ကတော့တရုတ်အာဏာရကွန်မြူနစ်ပါတီရဲ့အဆုံးစွန်ရည်မှန်းချက်ဖြစ်ပါတယ်။ဒေသဆိုင်ရာအုပ်ချုပ်ရေးအဖွဲ့တွေဘက်ကလည်းဈေးဝယ်စင်တာကြီးတွေနဲ့စားတောက်ဆိုင်တွေမှာဝယ်ယူစားသုံးသူတွေပြန်ရလာစေရေးအထူးဈေးနှုန်းလျှော့ချမှုတွေနဲ့ဆွဲဆောင်နေပါတယ်။ဒါပေမဲ့လို့လေတရုတ်နိုင်ငံမှာပြီးခဲ့တဲ့ AB လကဝယ်ယူသုံးစွဲမှုဟာဆိုရင်ပြီးခဲ့တဲ့နှစ်နဲ့နှိုင်းယှဉ်ချက်အရ 9.5 ဂိုင်နှုန်းရော့ချခဲ့ပါတယ်။ဒ တစ်ချိန်တည်းမှာပဲထုတ်လုပ်မှုက 3.9 ဂိုင်နှုန်းတိုးလာတယ်လို့ AP ကဖော်ပြပါတယ်ရှင်ကျွန်မတင်ကြီးထိုက်ပါ
ဆိုလာ20ရက်နေ့စနေနေ့ဟာ19နှစ်မြောက်ကမ္ဘာဒုက္ခသည်များဆိုင်ရာနေ့ဖြစ်ပါတယ်။နှစ်စဉ်ကျင်းပတဲ့ဒီအထိမ့်မဲ့နေ့မှာဒုက္ခသည်ဘဝကနေအောင်မြင်မှုရရှိလာသူတွေကိုချီးကျူးထောက်ပံ့ပြုကြတယ်လို့ဒုက္ခသည်တွေရဲ့ဘဝကိုလူတွေပိုပြီးသိမြင်နားလည်နိုင်ရင်းနဲ့ငွေကြေးအကူအညီတွေရရှိရေးကိုလည်းလှုံ့ဆော်ပေးပါတယ်။ Arash Abara Sari တရိပ်ပို့ထားတာကိုပြောပြပါမယ်။စီးရီးယားဒုက္ခသည်အမဟာမက်ဒ်အယ်ဂါလာဖ်ဟာစစ်ကြီးလောင်နေတဲ့သူ့နိုင်ငံကနေထွက်ပြေးလာပြီးဂျာမနီမှာဘဝတည်ဆပ်တည်နေသည်ဖြစ်ပါတယ်။သွေးကြီးနဲ့ဗုံးတံတွေရဲ့အဝေးတရားမှာယထာပေါင်းသမားအဖြစ်သူ့အတွေ့အမ်းဘက်ကိုကောင်းထည်ပေါ်နေသည်ဖြစ်ပါတယ
်။
ကျွန်တော်ကကိုယ့်အလုပ်ကိုကောင်းကောင်းလုပ်ပြီးတုတ်တက်အောင်လဲလုပ်တတ်သည်ပါလို့ပြောပါတယ်။အိုးအင်းစွန်ခွာထွက်ပြေးခဲ့ရသူလူပေါင်းတန်းတဲ့ကကမ္ဘာဒုက္ခသည်များဆိုင်ရာနေ့မှာကုလသမဂ္ဂကအတိမတ်ပြုကုန်ပြုသူတွေနဲ့အယ်ဂါလာဖ်လည်းပါဝင်ခဲ့တာပါ။လို့ရွေးအိတ်စီယာတာဝန်ရှိသူကပြောပါတယ်
။ He basically used it as an opportunity to not only highlight
ဒုက္ခသည်တွေရဲ့အတိဒုက္ခနဲ့သူတို့ကိုနိုင်ငံတကာကအကာအကွယ်ပေးဖို့နဲ့အထောက်ပံ့ပေးဖို့လိုအပ်တာသိစေချင်ပါတယ်။ဒုက္ခကြီးကိုသူတို့တွေအထောက်အကူပြုနေပါတယ်ဆိုတာကိုလည်းပြောပြချင်ပါတယ်လို့ပြောပါတယ်။ဂျောင်းအန်ကာဒီနီယိုဝီလျံစာကုလဒုက္ခသည်များဆိုင်ရာမှာဗီဂျီယုံကပြန်ကြားရေးဌာနအကြီးအကဲဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကဒုက္ခသည်တွေရဲ့ဘဝကိုဘူးလေးရဖျုံစစ်စေတယ်လို့လည်းပြောပါတယ်
။ There are some places where because of the COVID-19 pandemic
ကိုရိုနာဗိုင်းရပ်စ်ရှိနေလို့သူတို့ကိုခရိုင်ကိုကြအထောက်ပံ့ပေးတဲ့အဖွဲ့အစည်းတွေတိတ်တဲသွားပါတယ်။အဲ့ဒီနေရာတွေတဲ့ရေမြေနိုင်ငံလည်းပါပါတယ်။ရေမြေနိုင်ငံကကိုရိုနာဗိုင်းရပ်စ်ကြောင့်ခဏအဖြစ်ရထားချိန်ကုန်ဆုံးသွားပြီဖြစ်လို့တိုက်ပွဲအစီအမံလာတဲ့နိုင်ငံမှာစစ်တမ်းခံရတဲ့တိုက်ပြီးတဲ့လူကြီးရဲ့80ရာခိုင်နှုန်းကလူသားချင်းစာနာမှုအထောက်ပံ့တွေကိုမိခိုနေရပါတယ်။အခုကြီးတွေပြတ်လတ်မဲ့အခြေအနေရောက်တော့မယ်လို့လည်းခုလောက်ပြောခွင့်ရတာပြောပါတယ်
။ By and large we are still in a situation where
the sugar ရဲ့ပြည်သူတွေကိုကူညီပေးဖို့အရေးပြစ်တွေလိုအပ်ချက်တွေရောင်းနေနေတဲ့အခြေအနေမှာရှိနေပါတယ်လို့ပြောပါတယ်။စစ်တဲ့အကြမ်းဖက်မှုတွေကြောင့်ကမ္ဘာမှာဒုက္ခသည်80တန်းဒီပါအိုးရင်ဆုံးခွာထွက်ပြေးခဲ့ရတာပါ။သူတို့ရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ဖို့ကနိုင်ငံတကာထောက်ပံ့မှုအင်းနဲ့အားနဲ့လိုပါတယ်လို့ဘွာယန်ကပြောပါတယ
်။ And that's why UNHCR is working with the government of the United States
and with government ကတော့ UNHCR က American နဲ့တခြားဆွေရတွေနဲ့အတူလက်တွဲပြီးဖြေရှားဖို့ကြိုးစားနေတာပါ။ဒါရှိပြဿနာကိုဖြေရှင်းဖို့ရောရှိရှိခိုင်မာတည်တတ်မဲ့ဒီလမ်းတွေရှာဖို့အတွက်အဖြေတွေလိုအပ်နေတာပါလို့ပြောပါတယ်။ El Color Flow ဘီယိုဒုက္ခသည်တွေစစ်ပီးခဲ့တဲ့ဘဝမှာအခွင့်အရေးတောက်တဲ့တစ်ခုရရှိစေဖို့ပဲဖြစ်ပါတယ်။ El Color ကတော့အရင်ကအနာဂတ်အတွက်ဘာမှမစဉ်းစားနိုင်ခဲ့ပါဘူးတဲ့။အခုတော့ဒီဂျစ်တယ်ဘောင်းလက်ကြီးရဲ့တည်တဲ့နဲ့အဘခံရှိတဲ့အလုပ်တစ်ခုကရှေ့မှာရှိနေတာပေါ့။အနာဂတ်ဘဝနဲ့ပြောင်းလဲချက်တွေတဖန်တိုးထလာပြီလို့ဆိုပါရခင်ဗျ။ကျွန်တော်ရန်ကုန်ပါ
မင်္ဂလာပါရှင်။နောက်မဲ့တနင်္ဂနွေနေ့ဇွန်လ22ရက်နေ့ဟာဖခင်များနေ့ဖြစ်ပါတယ်။သားသမီးပေါ်မှာထားတဲ့ဖခင်တွေရဲ့မိသားစုရာကိုအမှတ်တရနဲ့အကုန်ပြုသတ်မှတ်ထားတာပါ။ဒီတော့ VOE သရရှင်တွေလည်းဖခင်များနေမှာကိုယ့်ရဲ့ဖေဖေကိုမိသားတေးလက်ဆောင်ပါခြင်းနဲ့ပြောချင်စရာစကားလေးတွေကိုလေးလိုင်းကတစ်ဆင့်ပြောခြင်းကြရဲဆိုရင်တော့ VOE ကိုစနေနေ့နောက်ဆုံးထားပြီးတော့အစာရေးလိုက်ပါနော်။ကိုယ့်ရဲ့နာမည်ကိုယ့်ဖေနာမည်နဲ့နေရက်တို့ကိုထည့်ရေးဖို့မမေ့ပါနဲ့။ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာ VOE Bamis News ဆိုတာမှာ Send Message ဆိုတဲ့နေရာကနေစာရေးနိုင်တယ်လို့email လိုက်စာ bamis@voanews.com ကိုလည်းစာရေးပို့နိုင်ပါတယ်။ VOE ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင
်ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတာပါကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီကျွန်မအင်ဂျင်နိုင်ပါတရုတ်ရဲ့ချင်းငွေပေါင်းများစွာရှိနေတဲ့အာဖဂန်နစ္စတန်နဲ့မြန်မာအာဖဂန်ကတော့နောက်ထပ်တရုတ်ချင်းမဲ့ငွေပယ်ချားဆိုတဲ့ခေါင်းစဉ်နဲ့အိန္ဒိယအခြေဆိုင် WION သတင်းဌာနမှရေးသားထားတဲ့ဆောင်းပါးကိုပထမဆုံးကောက်နှုတ်တင်ပြခြင်းပါတယ်။တရုတ်နိုင်ငံဟာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားတဲ့ကိစ္စမှာပဲတာဝန်ရှိတာမဟုတ်ပါဘူး။ BRI ခေတ်သစ်ပိုလန်မှ စီမံကိန်းကနေတဆင့်ကျွေးမီတွေကိုလည်းဗိုင်းရပ်စ်သက်ဖွယ်အအောင်မြင်မြင်နဲ့ဖြန့်ဝေနိုင်ခဲ့တယ်လို့ပြောရမှာဖြစ်ကြောင်းအစချီရေးထားပါတယ်။ကမ္ဘာကုန်သွယ်ရေးခေတ္တသမိုင်းမှာအကြီးမားဆုံးအစီအစဉ်ဖြစ်သတ်မှတ်ခံရတဲ့ BRI ခေတ္တပိုလန်မှစီမံကိန်းဟာစီးပွားရေးရင်းနှီးမြှုပ်နှံမှုတွေပါပါနေတဲ့တရုတ်ရဲ့နိုင်ငံသားရေးမူဝါဒမှာအဓိကပဲ့ကိုင်ဖြစ်နေတာပါ။ဒီချင်းငွေတွေဟာဆေးရတဲ့နိုင်ငံတွေရဲ့စီးပွားရေးတွေကိုချိနဲ့စေခဲ့ပါတယ်။ဒါပေမဲ့တချို့ကတော့ဒီလိုအဖြစ်မခံဘဲနိုးထလာတဲ့နိုင်ငံတွေရှိနေရမှာမြန်မာနဲ့အာဖဂန်နစ္စတန်နိုင်ငံတွေကိုဥပမာပေးထားပါဗျ။နိုင်ငံပေါင်း138နိုင်ငံနဲ့တရုတ်ကသဘောတူညီချက်တွေကိုရေးထိုးထားပြီးဖြစ်တယ်လို့ဆိုပါရယ်။ BRI စီမံကိန်းအတွက်ဒေါ်လာပေါင်း trillion ကျော်ကုန်ကြမယ်လို့လည်းခန့်မှန်းထားပါဗျ။လျှက်စစ်တအားရရှိရေးနဲ့အဲ့ဒါကိုအသုံးပြုနိုင်ရေးအတွက်ချင်းငွေတွေပေးဖို့တရုတ်ကလှုံ့ဆော်နေပါဗျ။နိုင်ငံပေါင်းများစွာဟာတရုတ်ရဲ့ကျွေးမြီထောင်ချောက်ကိုတတိမပြုမိခဲ့ကြတဲ့အတွက်အကျွေးညွန်နဲ့နစ်ခဲ့ကြပေမယ့်မြန်မာနဲ့အာဖဂန်ကတော့တရုတ်ရဲ့ချင်းငွေကိုလက်မခံပဲချခြင်းအပြင်ပထမခြေလှမ်းကိုလှမ်းခဲ့ကြတဲ့နိုင်ငံတွေဖြစ်တယ်လို့ဆိုပါရယ်။အရင်ကအာဖဂန်နိုင်ငံနဲ့ပတ်သက်လို့တရုတ်ကခက်ဝဲဝဲနေခဲ့ပေမယ့် American သမ္မတထရန့်ကအာဖဂန်ကနေ American ထွက်ခွာလိုတယ်လို့ပြောလာတဲ့အချိန်မှာဒါဟာသူတို့အတွက်အခွင့်အရေးပဲလို့တရုတ်ကမြင်လာတယ်လို့ဆိုပါရယ်။တရုတ်ကသူ့ရဲ့စီးပွားရေးဇင်းကြံလမ်းကြီးကိုအာဖဂန်မှာဖောက်ဖို့ကြိုးစားပေမယ့်အာဖဂန်အစိုးရကတရုတ်ရဲ့ကျွေးမီထောင်ချောက်ကိုမြင်နေတဲ့အတွက်တရုတ်ကချီးမဲ့ဒေါ်လာ 1.3 ဘီလီယံကျော်ကျွေးမီကိုလက်မခံပဲပယ်ချခဲ့ပါရယ်။မြန်မာနိုင်ငံရဲ့ပြည်ထောင်စုစီးရင်စစ်ချုပ်ရုံးကလည်းတရုတ်ရဲ့ချင်းငွေကိုတတိထားဖို့အစိုးရကိုတတိပေးခဲ့တယ်လို့ဆိုပါရယ်။စေအုပ်ချုပ်ရေးလက်အောက်ဆယ်စုနှစ်များစွာရှိခဲ့တဲ့မြန်မာနိုင်ငံဟာလွဲမတဲ့အုပ်ချုပ်ရေးစနစ်ကြောင့်အမြောက်များရှိခဲ့တဲ့ချွေးငွေတွေကိုပေးချိန်နေရတာပါ။ဒါအပြင်မြန်မာနိုင်ငံမှာပြင်ပကျွေးမီတွေတဲ့တရုတ်ကအများဆုံးဖြစ်တယ်လို့ကုန်သွယ်ရေးမှာလည်းတရုတ်နဲ့အကြီးဆုံးကုန်သွယ်ဘက်ဖြစ်နေပါတယ်။ဒါကြောင့်တရုတ်ချင်းငွေကိုညှင်းဆန်ဖို့မြန်မာအတွက်မလွယ်ဘူးလို့ဆိုပါတယ်။နိုင်ငံတော်ကျွေးမီဒေါ်လာ10ဘီလီယံရှိနေတဲ့အထက်မှာတရုတ်က40ရာခိုင်နှုန်းရှိနေတာပါ။ဒါအပြင်1988ခုနှစ်ကနေ2010ပြည့်အထိတရုတ်ဟာမြန်မာနိုင်ငံကိုအကြီးအကျယ်ချင်းငွေတွေထုတ်ချေးခဲ့တယ်လို့ဆိုပါတယ်။အဲ့ဒီချင်းငွေတွေကို2018ခုနှစ်မှာစတင်ပေးဆက်လာရမှာတစ်နှစ်ကိုဒေါ်လာ1,500နှုန်းနဲ့မြန်မာနိုင်ငံကပြန်ဆက်နေရပြီးအဲ့ဒီချင်းငွေအတုံးနှုန်းကလည်း400ခိုင်နှုန်းရှိတယ်လို့ဆိုပါရယ်။ပြည်ထောင်စုစီးရင်စစ်ချုပ်ရုံးကတော့တရုတ်ရဲ့ချင်းငွေဟာကမ္ဘာ့ဘဏ် IMF တို့နဲ့နှိုင်းယှဉ်ရင်အတုံးနှုန်းပိုပြီးများတဲ့အတွက်သတိပေးခဲ့ပါရယ်။ဒါပေမဲ့လည်းအစိုးရကနားထောင်ပါမလားဆိုတာကိုတော့ဆောင်းပါးမှမေးခွန်းထုတ်ထားပါရယ်။ကြည့်ခဲ့တဲ့ဇန်နဝါရီလမှတရုတ်သမ္မတရှီကျင်းဖင်နဲ့မြန်မာအစိုးရခေါင်းဆောင်ဒေါက်ဆန်းစုကြည်တို့ဟာ BRI အရစီမံကိန်းတွေကိုအရှိန်မြှင့်ဖို့သဘောတူခဲ့ရမှာရလက်အနေနဲ့အကြီးစားစီမံကိန်းတွေအပါအဝင်မိရထားလန်ဖောက်လုပ်ဖို့အထိသဘောတူညီမှု33ခုကိုရရှိခဲ့တယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်ရှင်
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ Tora Jinakya, Rusala Nas Myanmar မြန်မာအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်။မြန်မာနိုင်ငံမှာ Class ဆိုတဲ့အခေါ်အဝါဟာခွဲခြားနှင်းချဆက်ဆံတဲ့သဘောဖြစ်လို့အခေါ်ခံရသူတချို့ကပြောင်းလဲခေါ်ဖို့ပြောလာကြပါတယ်။ဒီအဆုံးတော့ဘယ်အချင်းကစားပြီးဘယ်လိုအတိတ်ပဲနဲ့ဆုံးနှုံးခဲ့တာလဲ။ဘာကြောင့်မနှစ်မျိုးစရာအဆုံးနှုံးဖြစ်လာရသလဲဆိုတာရယ်နဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စု Northern Illinois Tech ဆိုအစ်စ်ရာအခြားဌာနပမခနင်းသာမြန်မာစာပေပညာရှင်ဦးစောထွန်းနဲ့ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်။ကျွန်တော်ကျော်စံသာပါ။ဒီ class ရဲ့အခေါ်ဟာမူလကခွဲခြားနှင်းချဆက်ဆံတဲ့အတိတ်ပဲမျိုးမသက်ရောက်ခဲ့ဘူးလို့ရောက်သောတုန်းကအခုလိုစပြောပါရစေ။န
ံပါတ်၁ကတော့ခွေးကြားဆက်ဆံတဲ့သဘောမသိရောက်ခဲ့တော့ဘူး။ဘာဖြစ်လို့လဲဆိုတော့ဒီပကံခေအလှူစင်းနေတဲ့မှာကျွန်းအလှူစင်းတို့ဓမ္မမဟုတ်အမှုပညာတွေအလှူစင်းတို့ပါတဲ့မှာကလာပန္တရာတွေလည်းပါလာပဲ မြန်မာပန်တရားတွေဆက်လက်ပါတာပဲဒီတော့ဒါရီယာဟိုခွဲခြားဆက်ဆံတာမဟုတ်တဲ့အပြင်ဒါသူတို့ဒါကြည်ကြည်နက်နက်လက်ခံထားတဲ့အသုံးဆုံးပါပဲအတိတ်ပဲပါပဲဘာမှအဲ့ဒီမကန့်ခက်ကတုံးရုံကရိုင်းဆိုင်တဲ့အစိတ်ပဲမဆောင်ပါဘူးရိုင်းရိုင်းဆိုင်ဆိုင်မရှိပါဘူးဟုတ်ကဲ့အဲ့လိုကမူရင်းအတိတ်တွေကကုလားဆိုတဲ့ပါဠိစကားစဉ်းစားလိုက်ဆိုတော့ဟုတ်ပါလားဆရာမူရင်းအတိတ်တွေမှာနှမျိုးရှိပါတယ်တစ်မျိုးကတဏှာကနေပြီးတော့ကကုလားလို့ဒါကုလားလို့ဆိုရတာကလားလို့အဲ့ဒါလိုပြောတာလည်းပဲရှိပါတယ်အပြောများတာကတော့ကကုလားဆိုတာကလာလာဖြစ်ဖို့များပါတယ်အမျိုးဆိုတဲ့ဆိုရင်မျိုးဆိုတဲ့အတိတ်ပဲပါပဲဟိုတရုတ်ကသူတို့ကိုသူတို့ပေါက်ဖော်လို့ဆိုတယ်လို့ကလားလည်းပဲကူကကုလားလို့အမျိုးလို့ဆိုခြင်းမဟုတ်ပေါက်ပါတယ်ဒီမှာဟိုတစ်ခုပေါ့ဒီကလားဆိုတဲ့စကားလုံးဟာမရိုင်းတဲ့စက်စီတစ်ခုကတော့ကျွန်တော်တို့ဗမာတွေကိုခမဲတွေကဘယ်လိုခေါ်လဲဥကျော်စန္ဒာသတိချမိပါလား
သူတို့မသိအောင်ဆရာ
အဲဗမာတွေကိုကလားလို့ခေါ်ပါတယ
်ဟုတ်
ရုပ်ခေါ်ရုပ်ခေါ်တာကကုလားပေါ့လေကုလားလို့ပဲခေါ်ပါတယ်ဒီတော့ခမဲတွေကဗမာကိုခေါ်တယ်လို့ဗမာတွေကကလားကိုခေါ်တယ်လို့ပဲသူတို့ပဲကျွန်တော်တော့ဟိုမြင်ပါတယ
်ဟုတ်ကဲ့အဲ့ဒီအဲ့ဗမာတွေကလည်းပဲတချို့ဒုနာမေရမန်ကလားဆွေးနာမထားရတာပဲဥကလားတို့ကတော့ရာဇဝင်ဆရာတို့ကတော့ဆွေးန
ာပေါ့ဒါပေါ့ခင်ဗျာ
သူနေလဲဆင်ဘက်ခိုင်းလက်စားဒီနေမှာနော်သူ
ဒါပေါ့ခင်ဗျာဒါပေါ့ခင်ဗျာ
ဆရာအဲ့တော့ဒီလိုခွဲခြားဆက်ဆံတယ်ဆိုတဲ့အဓိပ္ပာယ်မျိုးတဲဟာဘယ်အချိန်နောက်ကလို့ခံမှန်းမိပါလဲဆရာ
ကျွန်တော်ရုပ်တရက်သတိထားမိတာကတော့ဟိုညောင်ရန်ခေတ်ပေါ့နော်ညောင်ရန်ခေတ်ဆိုတော့16ရာစုလောက်ပေါ့ဟိုအင်ဂျင်နဲ့မှာစကားတစ်လုံးရှိပါတယ်အဲ့ဒါကမြင်းမှာအုံကွန်ကျွန်းမှာကလာဆိုတဲ့စကားရှိ
ဟုတ်ကဲ့ဟုတ်ကဲ့ကျော်ဟုတ်ကဲ့
အဲ့ဒါမြင်းမှာအုံကွန်ကျွန်းမှာကလာဆိုတော့အဲ့ဒီစကားကဆက်ဆက်ပြီးတော့ဟိုကလာဆိုတာအနေစားပဲအခိုင်းစီပဲလို့အဲ့ဒီသဘောရလာတာမျိုးကြီးအဲ့ဒီအချိန်လောက်မှာနည်းနည်းသတိထားမိပါတယ်နောက်ပြီးတော့ကျွန်တော်တို့အကျင့်တစ်ခုလည်းရှိတယ်ဗျဗမာလူမျိုးရဲ့အကျင့်ပဲဗမာလူမျိုးရဲ့အကျင့်တက်တက်တော့မဟုတ်ဘူးသူများလူမျိုးလည်းပဲရှိပါတယ်ဟိုအဲ့ဒါဗာလဲလို့ဆိုတော့ဟိုသူများကိုနှိမ့်နှိမ့်ပြုပြီးဟိုရုံးဖြစ်ချူပြောခြင်းနဲ့အကျင့်ကလေးရတယ်ပဲအရင်ရင်ကရှိရအောင်ရှိတော့သူတဲ့ဒီကုနာတော့ကလားဆိုတော့နောက်ပိုင်းကျတော့ကျွန်တော်တို့ဟို18ရာစုလောက်မှာအီတလီတို့ဘာတွေကအဖြူသာသနာပြုကြီးရောက်လာတာရှိတယ်အီတလီတို့အမေနီယန်ဒီလိုလာတဲ့အခါကျတော့သူတို့ကဟိုဘက်ကျွန်တော်တို့နဘဲတို့ဘာလို့ပဲမှအညာဘက်မှရောက်ပြီးတော့အချိန်ချနေကြတာကိုနေကြတော့သူတို့လည်းပဲကလားလို့ခေါ်တာပဲကလားလို့ခေါ်ပြီးတော့ကလားကိုရိုးရိုးမခေါ်ဘူးပြသူတို့နောက်ပြီးနောက်တော့ဒီသူတို့လှုပ်တယ်ဘယ်လိုလှုပ်လဲဆိုတော့အရင်တော့ကျွန်တော်တို့ကြားကွာမလို့ဗမာလူလိမ္မာကလားကလားဘာညာဆိုတာမျိုးအဲ့ဒါလိုပဲသူတို့ကဘယ်လိုလှုပ်တယ်လဲလို့ဆိုတော့အာတဘူးမစကလတ်ပါမျက်နှာမတည်ကလည်းညစ်အဲ့ဒါမျိုးကြီးသူပြောရတာရှိတယ်အဖြူတွေသာသနာ့ဒီပုဂ္ဂိုလ်ရောအဲ့ဒါလိုသူကဆလန်းနောက်လာလောက်တာရှိတယ်အဲ့ဒါကအကျင့်ပေါ့လေအဲ့ဒီအကျင့်တွေကနေစပြီးတော့ဒီစကလုံးကရိုင်းတယ်လို့ထင်သွားတာပေါ့အဲ့လိုပြဿနာမျိုးပါပဲ
ဟုတ်ကဲ့အဲ့ဒီအချိန်ကဒီကိစ္စကိုခံပြင်းကန့်ကွက်တာသူတို့မဟုတ်ဒီကလာဘမအဒီဒီဆိုရက်ဒီလိုရေလူအပိုင်ဝင်ရင်းနဲ့ပြည်ပခါဖြစ်တာတွေတော့အထောက်ကတူပါလားဆရာကျွန်တော်ဖိပလောက်ကတော့ဒီအင်္ဂလိပ်ခေရောက်တော့မှစီးပွားရေးအဖြစ်အင်္ဂလိပ်သားတွေကပူပြီးတင်ကျလာတော့ဘမတိုင်းသားတွေကနာကြီးခံပြင်းလဲပါညာစီးပွားကျွန်တော်စဉ်းစားမိပါတယ်ဆရာအဲ့ဒါရှိကြတဲ့ဒီအဒီကေယုံအထောက်ခံတာရှိခဲ့ပါလား
တဲဦးချမ်းပိုင်ခေကတော့အဒီကေယုံကမှဖြစ်နိုင်လေနော်နောက်ပြီးတော့ကလူဦးရေအနေနဲ့လည်းပဲအင်္ဂလိပ်ခေတ်မှာတော့မများပဲဘူးနော်အင်္ဂလိပ်ခေတ်မှာကျတော့များလဲများသွားပြီတစ်ဖက်ကလည်းစီးပွားရေးပညာစသည်ဖြင့်အဲ့လိုမလိုလားစရာကြီးနဲ့ဖြစ်လာတဲ့အခါကျတော့ပုံပြီးဆိုးသွားတဲ့သဘောဆောင်းနေကျဖြစ်သွားမှဖြစ်မှာလေ
အဲ့ဒီတဲဦးသမန်ဖြစ်တော့တော့ဘရင်တွေရဲ့နတ်မျိုးနဲ့မှာဘရင်နဲ့နိစ္စတဲ့အပိုင်းဝိုင်းတဲ့မှာလည်းပဲအဲ့ဒီမျိုးသားနေသားတွေအဖြစ်အဲ့ဒီအိန္ဒိယဘက်ကလာခဲ့တဲ့မူရင်းအချင်းအဲ့ဒီဘက်ကလာတဲ့လူကိုဓာတ်ပြီးခဲ့တာလည်းရှိမှဖြစ်မှာလေဆရာ
ရှိပါတယ်ခင်ဗျရှိပါတယ်အမှ
ကလာမျိုးသားတို့ဘာလို့အဲ့လိုတုံညာတာတွေပါလိရှိပါတယ်သူတို့ကအခုရိုင်းနယ်လို့လည်းသဘောမထားဘူးလေစသီအခြေနဲ့လက်ခံကြတာပဲကလာဘုံလို့ဘာလို့လည်းပဲရှိတာပါပဲဒီသူတို့အတွက်စသီဆိုအခုကျတော့ဒီကိစ္စနဲ့ပတ်သက်ပြီးကမ်ပိန်းပြီးတော့တချို့ကတော့ပြင်းပြနေလို့ပြောလာကြရဲဆိုတော့သူတို့ကတော့အိန္ဒိယနယ်ဘွားလို့ခေါ်စေချင်တယ်ဆိုလာပဲဆရာဟုတ်ကဲ့ဒီကလာဆိုတာသူတို့ခေါ်ရတာပြင်း ဒီကလာနဲ့ဆက်ဆက်နေစကားလုံးနေမှာစကားမအများကြီးပါကျွန်တော်ထားရည်လို့ကလေးတွေကိုကလုံးစားသဖြင့်ပေါ့ဆရာအများကြီးတို့အဲ့ဒီဟာတွေတော့ဘယ်လိုလုပ်ပြမှာလဲဆရာတကယ်လို့ပြောင်းမယ်ဆိုရင်အဲ့ဒီဟာကလိုက်ကြောင်းရမှာပေါ့ကျွန်တော်ကဒါတွေကတော့ပြောင်းကြရမလို့ဘူးလို့ထင်ပါတယ်ဟုတ်တခါတော့ကကျွန်တော်တို့မူလရန်တမိုင်းဖတ်စာတွေမှာတစ်ခုပါသွားပါတယ်အဲ့ဒါကတော့ဘကူတမိုင်းနဲ့ပတ်သက်ပါတယ
pinya pya na ba le ka ja lo ai ma kala lu a yin yin ga shi de ai da go phat sa de ma nai ngan ja za lu pin lai de ka ja lo a deibe de ya do ro ku so wa go ne pe lu ma ko tamai ne ma set set do nau da de lu india nwe kwa lu india sa lu ai lu pyo de ne tu ba de and da le be mula ya da ro ma shi ro bo le ai da mi le ye po ကျုံရပါတယ်အဲကျွန်တော်ကဟိုအကုန်လုံးပြန်ပြင်တာမျိုးကတော့တိတ်ဖြစ်နိုင်တယ်မထင်ပါဘူ
းတကယ်တော့ကျွန်မမယဉ်ကျေးမှုလည်းပဲတကယ်အိန္ဒိယလာတဲ့ယဉ်ကျေးမှုအများကြီးပေါ့ဆန်တော့
ဟုတ်ကဲ့
သာသနာရေးကအစဆိုတော့အဲ့လောက်ခြေခံပြီးလာခဲ့ပြီးတော့ဒီမြန်မာလူမျိုးတွေကအဲ့ယဉ်ကျေးမှုကိုတော့ဆက်လက်ကျင့်သုံးလာပြီးတော့ဒီလိုအခုခါမှာနောက်ပိုင်းမှာအခုဖြစ်ဖြစ်မှာဆိုမလို့မုန်းတီးရဲ့စိတ်တွေတချို့စီမှာပေါ်လာကြရဲဆရာအဲ့ကြည့်တော့ဆက်နေတယ်လူစုံတယ်လို့လည်းဆရာဘာဖြစ်လို့လူကြောင်းလဲသွားလဲဒီစိတ
်ဘာဖြစ်လို့ကြောင်းလဲသွားလဲဆိုတော့အတူတူမနေတတ်တာဟာပဲဟိုစုပေါင်းပြီးတော့နေတာထိုင်တာတယောက်တယောက်ခွင်းလို့ပြီးခံနေတတ်တာနေတာထိုင်တာသဘောရမကြည့်လို့ဖြစ်မှာပါဘူးဟိုဒီမှာတခုကျွန်တော်သွားစဉ်းစားမိတာကလူရဲ့စိတ်ဓာတ်ယဉ်ကျေးမှုနဲ့အများကြီးဆိုင်ရိတ်မှာထင်ပါတယ်။ဘာကြောင့်လဲလို့ဆိုတော့စောစောကပဲကျွန်တော်အဲတရုတ်မိတ်ဆွေတယောက်နဲ့ကျွန်တော်ဆွေးနွေးဖြစ်ပါတယ်။အဲကျွန်တော်ကြားထားတာကတရုတ်တွေကဗမာတွေကိုဘယ်လိုခေါ်လဲဆိုတော့ဒီရင်တော့ကပေါ့လေကျွန်တော်ကြားဘူးကတော့အော်တာဝါလို့ကြားဘူးလေ။အော်တာဝါလို့ဆိုတာကခွေးမဲလို့ပြောတာဗမာဟု
တ်
တယ်ဆိုတော့ခွေးမဲဟုတ်ပါဘူး။ဟုတ်ကဲ့ဒီလိုမိတ်ကြီးကကျိုးကရွေးချပူရကအော်တာကွိအော်တာကွိဆိုတာကွိရတရေတဲ့အဲ့တော့တရေမဲ့လို့အဲ့လိုခေါ်တာပါပဲတိတ်တော့ဟိုပို့ပြီးတော့မရင်သေးပါဘူးအဲ့ဒါပြောရမှာကိုပဲကျွန်တော်မိတ်ဆွေတွေကကျွန်တော်ကိုအားနာနေတယ်ကြောက်ပြီးစိတ်ဆိုးတော့ပါဆိုလို့ကျိုးဘုံခံပါလေကျိုးကလည်းပဲဟိုဒီမှနေတဲ့ဟိုတရုတ်တွေဆိုတော့ကျမတို့တရုတ်တွေကတော်တော်ကိုရိုင်းနေတာပါလေဆိုပြီးပြောပါတယ်အခုတော့အဲ့ဒီစကားတွေမသုံးတော့ပါဘူးတဲ့အဲ့လိုပြောတယ်အဲ့တော့ဒါတွေကရိုင်းနေတဲ့ကာလစိတ်ကမစင်ကျင်တတ်တဲ့ကာလကလူသားတွေရဲ့အမှုအကျင့်ပါပဲဒီယုကဗမာကိုအဲ့လိုခေါ်တာမှမဟုတ်ပါဘူးကျွန်တော်တို့ဗမာတွေကလေဒီတိုင်းရင်းသားတွေအပေါ်မှာတော်တော်ကိုရရဆက်ဆက်ပြောတာဆိုတာတွေရှိပါတယ်အခုဆိုကလာမနိုင်ရခိုင်မဲဆိုတော့ဒါတော့ရခိုင်မဲလို့ဘဝကပြောင်းပြလိုက်တော့တော်သေးတာပေါ့အဲ
့ဒါလေးကလူကဆွဲပြီးတွေ့ရင်တူပါစ
ားဟုတ်ကဲ့ဟုတ်ကဲ့နောက်တော့ဟိုချင်းလက်ဗရမရရောက်တို့ဘာလို့ဆိုတော့လွန်းလို့ဆိုတဲ့ကိစ္စတွေပဲအဲ့ဒါတွေကတကယ်ကိုရိုင်းဆိုင်တဲ့ခက်ကရိုင်းဆိုင်တဲ့ဒါကရိုင်းနှုံးကသုံးတာပါလားလို့ကျွန်တော်တို့တို့ကသတိထားမိဖို့လိုရဖြစ်နေတယ်ငါတို့ခုရင်ကျေးတဲ့ခေရောက်ပြီဆိုရင်ဒါတွေသုံးတာကိုရှက်စရာလို့သဘောထားဖို့အဲ့ဒါအရေးကြီးရချက်ပါလေခုနကကျွန်တော်နဲ့ဆွေးနွေးတဲ့တရုတ်မိတ်ဆွေတွေဆိုရင်အဲ့ဒါတွေကိုပြန်ပြောရမှာတော့မှသူတို့ရှက်စရာလို့မြင်နေပါလေအဲ့ဒါလို့ရှက်တတ်ဖို့လိုပါလေဒီတော့ကလာခေါ်တာကိုမကြိုက်ရင်အဲ့ဒါကိုတော့ကျွန်တော်တို့ကပြန်ရမှာပေါ့တလိုင်းဟိုတော့မှကျွန်တော်တို့တလိုင်းမခေါ်တော့ဘူးလေမွန်လို့ပဲခေါ်တ
ော့မွန်မစ်ဆွေဟုတ်ကဲ
့အဲ့တော့သူတို့ကြိုက်တဲ့ဟာကိုခေါ်ဖို့ပဲရှိပါတယ
် ရသည်တွေကိုရောက်ရှိလာပြီးမိုးအေးနဲ့ရာသီတုတ်ခေးရောဂါတွေဖြစ်များလေရှိတဲ့အချိန်မှာကိုဗစ် -19 ရောဂါပိုကူးစက်ခံရသူတွေကိုလည်းပြည်တော်ပြန်နေကနေတဆင့်နေစဉ်ရက်ဆက်ပြန်ပြီးဖော်ထုတ်တွေ့ရှိလို့နေပါတယ်။နိုင်ငံခြားကနေပြန်လာတဲ့မှတ်တမ်းရှိပြီးရောဂါပိုးရှိတဲ့သူတွေနဲ့ထိတွေ့မှုရှိတဲ့သူတွေမှာတွေ့နေရသလိုနိုင်ငံခြားကနေပြန်လာတဲ့မှတ်တမ်းလည်းမရှိရောဂါပိုးရှိတဲ့သူတွေနဲ့လည်းထိတွေ့မှုမရှိတဲ့သူတွေမှာပါရောဂါကူးစက်ခံရသူတွေရှိလာတာကြောင့်စိုးရိမ်စရာအနေအထားတစ်ခုကိုရောက်ရှိလာပြီလို့ဆိုရမှာပါ။COVID-19 နဲ့ပတ်သက်တဲ့ကန့်သက်ချက်အများစုကိုလည်းပြန်လည်ဖြေလျှော့လိုက်ပြီးဖြစ်တာကြောင့်ဒီချိန်မှာပညာရှင်တွေကြိုတင်ခန့်မှန်းထားခဲ့သလိုယောဂကုသမှုတွေရုတ်တရက်မြင့်တက်လာနိုင်မဲ့အခြေအနေများဖြစ်လာမလားဆိုပြီးစိတ်ပူနေကြတဲ့သူတွေလည်းရှိပါတယ်။အကြောင်းအရအခြေအနေတွေကယောဂကုသမှုတွေရုတ်တရက်မြင့်တက်လာနိုင်မဲ့အခြေအနေဘက်ကိုဦးတည်နေပြီးပြည်သူလူထုတဦးချင်းစီရဲ့ကျန်းမာရေးအသိပညာရှိမှုနဲ့လိုက်နာဆောင်ရွက်မှုတွေဟာဒီချိန်မှာအလွန်ပဲအရေးပါနေတာဖြစ်ပါတယ်။လူကြားထဲတောင်းရင်နှာခေါင်းစည်းတက်ဆင်သွားလာဖို့လိုပြီးနာချေချောင်းဆွဲတဲ့အခါမှာပဝင်းကျင်ကလူတွေကိုထိခိုက်မှုမရှိအောင်ကြိုးစားကြဖို့နဲ့အတုံးပြူပြည့်ရဲ့နှာခေါင်းစည်းနဲ့တ िश ူတွေကိုစနစ်တကျဆွန့်ပစ်ဖို့အလွန်အရေးကြီးတယ်လို့အငိမ့်သားပေါမုခတူဖြစ်သူပေါမုခဒေါက်တာဒေါ်ခေမာမြားကအခုလိုပြောခဲ့ပါဗျ။အ
တ္တနဲ့ပရံမျှရမယ်ဆိုတာပေါ့နော်။အဲ့တော့ကိုခါအကောင်လို့တလို့ခုနကလူဒီပေါ့နော်။နာချေချောင်းနာချေချောင်းဆိုးရဲ့ဥထုတ်တော့မြတ်ဘဇကားစီခီးတယ်လို့သူတွေလည်းအများကြီးတော့ရတယ်ပေါ့နော်ဗစကားဂိတ်တွေဘာလို့မှလက်သူတို့လည်းကျင်ညာပြီးသားဖြစ်တယ်လက်ကင်မှာအုံဆိုးပါလက်ကင်မှာခင်မို့တော့ဘူးမရှိဘူးဆိုရင်တ िश ူးနဲ့ကပါအဲ့သုံးပြားတ िश ူးကိုလည်းဟိုပြည့်ဒီပြည့်ပြက်ခဲလို့မရဘူးကိုကကိုချိုးချိုးလေးလင်းနဲ့ဆောင်ထားမယ်ချိုးချိုးလေးဆောင်ထားပြီးသုံးပြားတ िश ူးကိုချိုးချိုးလေးထဲထည့်မယ်နော်ဟိုအမိုက်ပုံးဆိုတာလည်းအဝေးပင်သားတော့ပြန်မှမသိတော့မပြည့်သေးဘူးဆိုရင်လွတ်ပြက်ခဲမှာပဲနော်ကိုကကိုချိုးချိုးလေးလေးကိုကိုတ िश ူးကိုကိုထဲကိုကကိုလုံအောင်ထုတ်ကိုကကိုပြီးတော့ပြစ်ပေါ့နော်အပိုင်ပုံးရောင်းရပြေပေါ့အဲ့ဂျိုဂျိုအိတ်တဲ့ဂျိုဂျိုအိတ်ကလည်းမဆောင်ရဘူးဆိုတော့လေတိုးတော်လေအခုတော့ရှိပါသေးတယ်ဂျိုဂျိုအိတ်တွေလည်းတိုင်းပြည်မှာမှမကုန်သေးရအိတ်တစ်ခုရတော့လုံချောင်းထည့်ရမယ်စက်ကူအိတ်ထဲပဲထည့်ထည့်ပေါ့နော်ထည့်ပြီးရင်ပြေရမယ်ပေါ့ပြီးရင်အဲ့လိုမျိုးဒီလက်ကင်မော်ရိုတ िश ူးရောမရှိရင်ကိုယ့်ဟာကိုယ်ကိုယ်နာချီချောင်းဆိုတာပြင်ပကိုမရောက်အောင်လို့ဒီအမုံမွားညံတဲ့ခြားလူတွေကူးဆက်မှာဖြစ်တဲ့အတွက်တောင်စင်းနဲ့ကာပြီးတော့စိုးပါပေါ့နော်ဆရာမတို့လည်းတို့တောင်စင်းနဲ့ကာစိုးပါစောတင်ထားကြပါတယ်ပေါ့နော်အဲ့လိုပြီးရင်ဘတ်စကားဘောတွေပါမှာလည်းအခြားလူတွေကအမှုမဲ့မဲ့မစိုးရင်မစိုးပေါ့နော်အခုချင်းချင်းတော့ပညာပေးရမှာပေါ့နော်ပြီးတော့နှာခေါင်းစီးဆင်းမယ်ဆိုလို့ရှိရင်လည်းစနစ်တကျနှာခေါင်းစီးကိုဆီးရမယ်နှာခေါင်းလည်းပိတ်ရမယ်ပါးစပ်လည်းပိတ်ရမယ်
နှာခေါင်းစီးတက်ဆင်တာနဲ့ပတ်သက်ပြီးအယူဆအမှားတွေကိုလည်းအများကြီးတွေ့နေရတာပါအတွင်းပြင်ပြောင်းပြန်တက်နေကြတဲ့သူတွေရှိသလိုနှာခေါင်းအော်မတက်တဲ့သူတွေမေးစည်းအော်မတက်တဲ့သူတွေစကားပြောတဲ့အခါနှာခေါင်းစည်းကိုမေးတိုင်းထားတဲ့သူတွေနဲ့သုံးမိသားနှာခေါင်းစည်းကိုပြန်လဲအသုံးပြုနေကြတဲ့သူတွေကိုလည်းတွေ့မြင်နေကြရပါတယ်။နှာခေါင်းစည်းတက်ဆင်အသုံးပြုရတဲ့ပတ်သက်ပြီးဘလို့ချက်တွေကိုကျူးဆိုက်လိုက်နာတင်ပါတယ်လို့မေးကြည့်တဲ့အခါပမောက္ခဒေါက်တာဒေါ်ခေမာမြားကအခုလိုရှင်းပြခဲ့ပါတယ်
။အဲ့နှာခေါင်းစည်းကိုစကားပေါ်ရောက်လာတော့ဟိုပြည့်တီပြည့်လွှတ်ထားလို့လည်းမရဘူးဖုန်နေပေပြီးတော့အဲ့ဒါကိုပြန်တိုင်ကိုပဲကူးမှာပေါ့နော်။အဲ့လိုပြီးတော့ကြာအဆက်ရောက်အခုစကားပေါ်မှာအဆက်ရောက်နဲ့တက်ခဲ့လို့ဟိုရုံးတဲ့လဲကြောက်အဖြူရောင်နဲ့ပြန်တက်မယ်ဆိုဟိုဘက်ဒီဘက်လှန်တက်လို့လည်းမရဘူးနော်။အဆက်ရောက်အဆက်ရောက်အရောက်ရှိတာအပြင်ပါဆိုအပြင်ပါပဲတောက်လျှောက်တက်အောင်ပေါ့နော်။တက်ရတဲ့အကြောင်းအရယ်ဆက်မဆိုးဆိုးရယ်ရှင်းပြရယ်အဆက်တက်လို့ရှိရင်နှာခေါင်းဟိုကအဆက်ရဲ့အပေါ်မှာအမာပြားလေးပါတယ်။အဲ့အမာပြားလေးကရေးကြည့်ရယ်အပေါ်မှာထားပါဆိုလူတွေရဲ့တရောက်တဲ့တောင်မျက်နှာပုံလည်းမတူဘူးနှာခေါင်းပုံလည်းမတူဘူး။ဒီလိုတက်တယ်ဆိုရင်ဟာဟာတက်ထိုင်အကုန်လုံးဝင်နိုင်စရာကြီးဝင်ပါပဲ။အဲ့နှာခေါင်းကိုကိုကတက်ပြင်းကိုနှာခေါင်းကိုချိုးချလိုက်ရင်နှာခေါင်းကအတိဖြစ်သွားမှာမဝင်နိုင်ဘူးတော့တောင်းတောင်းနော်။ပြီးတော့ကြာရင်ဒီမှာအထက်ကလေးပါလေအောက်ချထားပါလို့အောက်ချထားတဲ့အကအဲ့တည်းလည်းမျက်နှာကြီးကြီးသေးသေးသူကိုမျက်နှာလည်းကိုဆွဲချလိုက်ရင်ဒီမေးစီအောက်ကိုရအောင်ဆွဲချရဲနားတစ်ခုကိုချိတ်ပြီးတော့တက်ထားရမှာပေါ့နော်။ဒါလည်းစနစ်တကျတက်ရမယ်လို့ပြောတာပါ။အဲ့တော့ဒါလည်းဘာကြောင့်လဲဆံမခွန်းနာရထက်တယ်လဲပြောအစိမ်းရောင်ဒီအပြင်ကနာနေတဲ့ပိုးတွေကိုကာကွယ်ပါတယ်နော်အပြင်ကနေပြီးတော့သူများရှိရခွန်းနာအနာစီချောင်းထုတ်လိုက်တဲ့ဟာပါဆိုရင်သူကဘုံဝင်အောင်ကာတာအလဲမစစ်လေးတစ်စစ်ရှိရင်သုံးလွာထပ်ထားတာကိုအလဲစစ်ကစကားလိုပဲပုံမှားစစ်ချတော့အတွင်းကအဖြူပါဆိုလို့ရှိရင်ကိုယ်မှလည်းလူကတက်ထားတဲ့အတွက်ဒီဆုဆိုထိုင်းတာရှိရကိုယ့်ရဲ့ချွေးထွက်တာကိုကိုယ့်ရဲ့နှာခေါင်းကအစီထွက်တာအဲ့ကောင်တွေဆိုဆုပ်ပြီးရဟာပေါ့အဖြူကနော်အဲ့အကြောင်းဖြစ်လို့အဲ့ဒါကိုစနစ်တကျတက်ပါလို့ပြောတာနော
်နှာခေါင်းစီးတက်ဆင်ပြီးတူးနဲ့တူးခက်ခွက်ခွာနေတာဟာ COVID-19 ကာဝေးရေးမှာအရေးပါတဲ့လှုပ်ဆောင်မှုတွေဖြစ်တယ်လို့ပညာရှင်တွေကအကြံပေးနေကြတာပါဒါပေမဲ့နှာခေါင်းစီးတက်ဆင်တာနဲ့တွင်မလုံလောက်ပဲလက်ကိုမကြခဏဆေးကြောတက်ဆင်ပေးဖို့နဲ့အပြင်ထွက်နေချိန်မှာလက်နဲ့မျက်နှာကိုမထိတွေ့မကင်တယ်မိအောင်သတိထားကြဖို့ကလည်းအရေးပါတယ်လို့သိရပါတယ်အခုချိန်မှာအကြောင်းအရာအခြေအနေရရဟာ COVID-19 ကူးစက်မှုရုတ်တရက်မြင့်တက်လာနိုင်တဲ့အခြေအနေကိုဥတည်လာနေတာကြောင့်ပြည်သူလူထုအနေနဲ့တကူရေးကာဝေးလှုပ်ဆောင်ချက်တွေကိုသတိမလွတ်ဘဲဆက်ပြီးကာဝေးလှုပ်ဆောင်ထားဖို့အရေးကြီးတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပါ
VOA ရဲ့ blogger ရေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မောင်မမြန်မာနိုင်ငံမှာ COVID-19 အတည်ပြုလူနာရှိမရှိစစ်ဆေးနေတဲ့နေရာတွေထဲမှာကျန်းမာရေးနဲ့အကစားဝင်ကြီးဌာနရဲ့ဆေးသုတေသနဦးစီးဌာနလည်းပါဝင်ပါတယ်။ဆေးရုံတွေက COVID-19 သံသယလူနာတွေနဲ့အသွားအလာကန့်သတ်ထားတဲ့နေရာတွေကစောင့်ကြည့်ခံထားရသူတွေရဲ့နမူနာတွေကိုဆေးသုတေသနမှစစ်ဆေးပေးနေပါတယ်။အခုလိုမျိုးစစ်ဆေးနိုင်ဖို့နမူနာယူတဲ့အဖွဲ့အပါအဝင်အစင်စစ်စစ်ဆေးပေးတဲ့အဖွဲ့တွေခွဲဆောင်ရွက်နေကြတဲ့အကြောင်းဆေးသုတေသနဦးစီးဌာနရဲ့ညွှန်ကြားရေးမှူးသုတေသနဒေါက်တာဝေါ်ဝါအောင်ကအခုလိုရှင်းပြပါတယ်
။စက်တွေကိုတွားယူတဲ့ပေါ့နော်ဆမ်ပယ်ပေါက်ောက်တဲ့အဖွဲ့ရှိတယ်။ကျွန်တော်တို့လက်ပြီးမှဆိုလို့ရှိရင်ပိုကင်းစင်နဲ့ပေါ့စနစ်ကျလောက်ထားတဲ့အခန်းထဲမှာ RNA မျိုးဗီဇာထုတ်ရတဲ့အဖွဲ့အဲဒီမျိုးဗီဇာကို molecule set တွေနဲ့ဒီ COVID-19 ဟုတ်လားမဟုတ်လားအဖြေထုတ်ပေးတဲ့အဖွဲ့နောက်ပြီးတော့ကျတော့သူတို့ကိုအထောက်အကူပြုရတဲ့အဖွဲ့နောက်ကျတော့သူတို့နဲ့လူနာရဲ့ရာဇဝင်အချက်လက်တွေကိုစာရင်းသွင်းပေးရတဲ့အဖွဲ့နောက်ပြီးတော့ကျတော့အထွေထွေပေါ့နော်စီမံအုပ်ချုပ်ပေးရတဲ့အဖွဲ့တွေဆိုပြီးရှိပါရဲ့ရှင
်ဓာတ်ခွဲခန့်အဖွဲ့ကစစ်ဆေးကြတဲ့အခါမှာလေယောဂပိုးတွေမပြတ်နိုင်အောင်လို့လုံခြုံအောင်အသေးစားလုပ်ထားတဲ့အခန်းတွေထဲမှာဓာတ်ခွဲဆန့်တက်ကြရပါတယ
်ကျွန်တော် laboratory team အနေနဲ့ကျတော့ laboratory အဖွဲ့အနေနဲ့ကျတော့ကျွန်တော်တို့ကကျွန်တော်တို့စီပေးပို့လာတဲ့နမူနာလေးကိုဓာတ်ခွဲအဖြေထုတ်ဖို့အတွက်ဆိုလို့ရှိရင်ကျွန်တော်တို့ကဒီနမူနာမှာပါတဲ့နော်မျိုးဗီဇာကိုဒီဓာတ်ရိုက်ထုတ်တဲ့အဖွဲ့ရှိတယ်သူတို့ကကျတော့ဒီယူလာတဲ့နမူနာလေးကိုသူကဒီလေယာဉ်တစ်ဆင့်ကူးဆက်တဲ့ယောဂပိုးဖြစ်တဲ့အကြောင်းမလို့သူတို့တန်းပြီးတော့ sample တွေရနေပြီးတော့မှသူတို့ရဲ့မျိုးဗီဇာကိုအရင်ဆုံးထုတ်တဲ့အခါမှာဇီဝလုံခြုံမှုအဆင့်နှစ်အထက်ရှိတဲ့ဓာတ်ခွဲကန်းဆိုတာကျတော့အထဲမှာဓာတ်ခွဲကန်းထဲကပိုးတက်ထားတယ်နောက်ဓာတ်ခွဲကန်းထဲကလေယာဉ်လည်းအပြင်ကိုမရောက်ဘူးပေါ့နော်နမူနာတွေကိုလည်းစိတ်ချအနေနဲ့ကင်းစာကင်နိုင်နေအဲဒီကင်တွေတဲ့ဓာတ်ခွဲဝန်ထမ်းတွေကိုလည်းမကူးဆက်ဘူးပေါ့နော်အဲ့လိုမျိုးအစ်တင်ကြလောက်ထားတဲ့အခန်းထဲမှာထုတ်တဲ့အဖွဲ့ပေါ့နော်ပြီးလို့ရှိရင်အဲရရတဲ့မျိုးဗီဇာပေါ့နော် RNA ကိုကုနာက molecule set တွေနဲ့ရှာဖွေရတာပေါ့သူကတော့အပြင်တစ်ခွဲခန်းမှာလောက်တာပေါ့ဟိုကကျတော့ပိုးတက်ထားတဲ့သူ့ရဲ့ဒီအထက်အလေကိုအပြင်မထွက်အောင်လောက်ထားတဲ့အခန်းထဲမှာ negative pressure လို့ခေါ်တဲ့အဲ့ဒီခန်းထဲမှာလောက်တဲ့တစ်ဖွဲ့နောက်အပြင်ဘက်ကတစ်ခွဲခန်းထဲမှာအဲရထွက်လာတဲ့မျိုးဗီဇာကို covid လာလို့ပြီးတော့စစ်တဲ့ဆက်နဲ့ပေါ့နော် RT-PCR လို့ခေါ်တယ်ရှင်အဲ့ဒီဆက်နဲ့လောက်တဲ့တစ်ဖွဲ့နောက်ပြီးတော့အဲ့အဖွဲ့ကို support လုပ်ရတယ်ပေါ့နော်အထောက်အကူပြုရတဲ့အဖွဲ့သူကကြတော့ဒီအဖွဲ့ကိုလှူဆောင်မှုအတွေ့ပစ္စည်းအစင်စင်လိုအပ်တဲ့တကွဲကန်သုံးပစ္စည်းတွေပါနံပါတ်တွေရေးရတယ်အမှန်ကန်အောင်ပေါ့နော်ဒီဟာဆိုလို့ရှိရင်ဘယ်လူနာနဲ့ code number ခေါ်ရဲပေါ့ laboratory number လေးတွေပေါ့123ဒီဒီလူနာ123ကဘယ်လူနာဖြစ်ပါတယ်ပေါ့နော်အဲ့ဒါလေးတက်ဖို့ပန်ကန်ဖို့အတွက်နောက်တစ်ဆင့်တစ်ဆင့်ပေါ့နော်ပြင်ဆင်ပေးရတဲ့အဖွဲ့တစ်နေ့လုံးလုပ်ရတယ်အဲ့အဖွဲ့ရှိရဲ supporting team ပေါ့နော်အထောက်အကူဖြူဖွဲ့နောက်ပြီးတော့ကျွန်တော်တို့ကဒီလူနာနဲ့ဒီကျွန်တော်တို့က data entry ပုံစံပေါ့နော်သူရဲ့ကိုယ်ရေးအချက်အလက်တွေသူရဲ့ travel ပေါ့နော်ခရီးသွား history တို့နော်သူရဲ့ရာမှတ်တမ်းတွေပါတဲ့မှတ်တမ်းကိုစာရင်းသွင်းရတဲ့အဖွဲ့ပေါ့ data entry အဖွဲ့ပေါ့သူကကွန်ပျူတာနဲ့စာရင်းသွင်းရတယ်အဲ့ဒီကွန်ပျူတာနဲ့စာရင်းသွင်းရမှာ WHO ကနေပြီးတော့ပေးထားတဲ့ကျွန်တော်တို့ဒီပုံစံအနေနဲ့ပေါ့နော်စနစ်စဖြည့်သွင်းတဲ့အဖွဲ့အဲ့အဖွဲ့ရရှိပါတယ်နောက်ပြီး management team ပေါ့နော် management team ကတော့ကျမတို့လည်းပါတယ်ပေါ့နော်ဒီဟာအကုန်လုံးပေါ့လိုအပ်တဲ့ပစ္စည်းတွေဖြည့်ဆည်းပေးရတယ်ဂျူတီတွေဆွဲပေးရတယ်ပေါ့နော်တာဝန်တွေအုပ်ချုပ်ရေးကိစ္စအဝဝတွေဒီနောက်ဆုံးမှဒီ MI ပစ်တာအစပေါ့ပံ့ပိုးပြီးတော့စီမံပေးရတဲ့အဖွဲ့ဆိုပြီးတော့ရှိပါတယ
်အခုလိုမျိုးဒီ covid ဟောမဟုတ်နမူနာတွေကိုနေ့တိုင်းစစ်ဆေးပေးနေရတဲ့သူတွေအတွက်ကဒီတခြားသူတွေထက်စားလို့ရှိရင်ပေါ့နော်ပို့ပြီးတော့မှကူးစက်နိုင်တဲ့အန္တရာယ်များပါတယ်ရှင်အဲ့တော့အဲ့ဒီအတွက်ကိုရောဘယ်လိုမျိုးပြင်ဆင်လုပ်ထားပါလဲ
အဲ့ဒီကိစ္စတော့ကျမတို့ရဲ့အဓိက main concern ပေါ့နော် safety first ပေါ့နော်ကျမတို့ကတော့လေကျမတို့အခုလှုပ်ဆောင်နေတဲ့အဖွဲ့အနေနဲ့ကကုနာလို့ sample collection team ပေါ့နော်အဲ့ဒီ team က member တွေအကုန်လုံးဒီ training အထက်ထက်ယူထားယူရပေါ့ဒီ PPE ဝတ်စင်နီးပေါ့နော်လုံးကျုံကဘယ်လိုလဲတိကျကျင့်ပြီးတော့ sample ဘယ်လိုယူရမလဲဆိုတော့တိကျကျင့်ပေးတယ်သူတို့ဒီအနေနဲ့အရင်များတယ်ယူတဲ့သူဒီနှာခေါင်းတို့ဘက်အကနှာခေါင်းထဲကလည်းထည့်ရတယ်ဒီလယ်ဘေးထဲကလည်းဗစက်ထည့်ရပေါ့နော်ထည့်ရတဲ့အခါမှာသူတို့ချင်းချောင်းဆိုးတာတို့အဲ့ဒီအချိန်မှာကိုယ်ကလာကူးနိုင်တယ်ပေါ့sample တဲတဲ့အခါမှာလည်း sample ကိုကြိုင်တဲ့လူကဘယ်လိုဝေးရမလဲဆိုတာသတ်မှတ်ထားပြီးတော့ဘယ်လိုလက်အိတ်ဝေးရမလဲဘယ်လို surgical ခေါင်းဝေးရမလဲဆိုတာအဲ့ဒီအတိုင်းပေါ့စူလိုက်ကျမတို့စီလာပို့တယ်ပေါ့နော်နောက်ခါကျတော့ laboratory team ပေါ့ laboratory team အနေနဲ့ကျတော့သူကပို့ပြီးတော့ကူးစက်နိုင်တဲ့အနေရများလာသည်ခုနကနှာခေါင်းတို့ဘက်အကောင်တို့ဘက်နမူနာတွေကိုဓာတ်ရိုက်ပေါ့နော်မျိုးဗီဇပေါ့ RNA ကိုထုတ်ယူရတဲ့တွေဒီကူးစက်နိုင်ခြင်းရှိတယ်လို့တော့တိုင်းမဲ့ကျတော့တကယ်ကျတော့ဒီဓာတ်ခွဲဝင်တဲ့ညအတွက်ကကျွန်တော်တို့ဒီချမှတ်ထားတဲ့စီမင်းစည်းကမ်းတွေပေါ့နော် laboratory နဲ့စ safety ဆိုင်ရာတဲ့ဆိုရှင်တခွဲလုံးကျုံမှုဆိုင်ရာကျွန်တော်လုံဆောင်နေတဲ့တန်ကြီးကြီးကလုံဆောင်မယ်ဒီရဲ့ကိုဗစ်အတွက်ကိုလို့ရှင်အထူးတူတူပြီလုံဆောင်မယ်ဒီ set ဒီအကုန်လုံးကဒီဘက်လုံးကျုံမှုအစင်းနဲ့အပေါင်းတခွဲခန်းနေခုနက bio safety cabinet ခေါ်တဲ့ပေါ့နော်အခန်းထဲမှာထပ်ပြီးလောရတဲ့အတွက်ကြောင့်မလို့တော်တော်ကိုကျမတို့ဒီဒါ NA ကြီးရှိအောင်လုပ်ထားပါတယ်တော်တော်ကိုစိတ်ချရပါတယ်ပေါ့နော်အဲ့ဒီတိုင်းလုပ်ဆောင်နေတဲ့အတွက်ကြောင့်မလို့
ဒါပေမဲ့ဆရာမတို့ခုလိုမျိုးနေတိုင်းနမူနာတွေကိုစစ်ဆေးတဲ့အခါမှာပေါ့နော်မျှော်လင့်ထားတဲ့အခက်အခဲတွေတွေ့ရတာမျိုးရောရှိပါလားရှင့
်ကျမတို့တချို့အခက်အခဲတွေကကျတော့ဒီမှာဆိုလို့ရှိရင်ဒီနေ့ဆိုလို့ရှိရင်ကျမတို့ sample လေအလူရောက်200 200ပတ်ဝန်းကျင်ပေါ့150 200တစ်ခါတည်း250 260ကျော်အထိကျုပ်လေးတွေပေါ့နော်ပလင်းလေးတွေပေါ့နော်အဲ့ဒါလေးတွေကိုလည်းသူကပိုးကင်းစင်အောင်လေအပြင်ဘက်ကပေါ့နော်ဒါလို့ရှိရင်တွားတဲ့အခါမှာလုံးကျုံအထက်ထက်ပေါ့နော်ပလတ်စတစ်နဲ့တစ်ခက်ကွန်တိန်နာခေါ်ရဲပေါ့နော်ဘူးတစ်ခက်လောက်ရတဲ့အခါမှာအီသနောပေါ့ကျမတို့အရက်ပြန်လိုဟာမျိုးပေါ့နော်အဲ့ဒါနဲ့ဖြန်းရတဲ့ဟာလေးရှိတယ်အဲ့ဒါနဲ့ခါကျတော့ပြန်ပြီး check လုပ်ရတဲ့အခါမှာဆိုလို့ရှိရင်ဒီလိုမျိုးပေါ့နော်နာမည်မတဲကွဲတဲ့ဥစ္စာပါလာတဲ့ဥစ္စာလိုမျိုးနောက်ခါကျလို့ရှိရင်ဒီ sample ကိုပေါ့နော်နမူနာဖောက်တဲ့အခါမှာခုနကလိုမျိုးပေါ့နော်ရဲပြန်ဖြန့်လိုက်ပြီးရဲ့เนาะအဲ့ဒါဆိုလို့ရှိရင်ဒီအိတ်ကနေပြီးတော့မှတခါနမဲတက်သွားတဲ့ဟာမျိုးတွေပါ ਈ ပေါ့နော်အဲ့ဒါမျိုးရှိတာလေဆိုကျွန်တော်တို့တန်းတန်းပြီးတော့မှ sample ယူတဲ့လူတွေအကြောင်းကြားတယ်တင်းနဲ့တင်းပေါ့နော်ညှိနှိုင်းရတယ်ရှင်အဲ့ဒါဆိုလို့ရှိရင်အဲ့ဒါမျိုးအခက်ခဲလေးတွေခက်ခဲဆိုတာဒါဒီရခွဲကန်းဝင်နိုင်နိုင်တွေ့ကြုံရတဲ့ဥစ္စာပေါ့နော်
ဆဲသူတေသနာရဲ့အစင်းမြင့်မော်လီကျူးသူတေသနာဌာနကိုတာဝန်ယူရတဲ့ဒေါက်တာဝါဝါအောင်ညွှန်ကြားမှုသူတေသနာကိုမေးမြန်းခဲ့တာဖြစ်ပါတယ်။ COVID-19 home health ဆိုတာအတွက်နမူနာတွေကိုဆဲသူတေသနာတခွဲခန်းတွေမှာစစ်ဆေးတဲ့နေရာမှာမျိုးဗီဇကိုအလိုလျောက်ထုတ်ပေးတဲ့စက်ကြီးမျိုးတွေရှိရင်တော့နမူနာတွေကိုအခုထက်ပိုများများစစ်ဆေးပေးနိုင်လိမ့်မယ်လို့ဒေါက်တာဝါဝါအောင်ကပြောပါတယ်ရှင်။ကျွန်မဆုမြတ်မော်ပါ။
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ။ဂျော်ဂျီယာပြည်နယ်အတ္တလန္တမြို့မှာပြီးခဲ့တဲ့သတင်းပတ်တုန်းကဝန်ဒီစားတောက်ဆိုင်ကားရတဲ့နေရာမှာလူမဲမျိုးသားရစ်ရှတ်ဘရုခ်စ်တနက်နေ့အပစ်ခံရပြီးသေဆုံးခဲ့ရမှုအတွက်အလုထုတ်ခံခဲ့ရတဲ့လူမျိုးရဲရာရှိဂျယ်ရက်ရုခ်ကိုကြီးလေသောလူသတ်မှုနဲ့တရားဆွဲဆိုလိုက်တယ်လို့ကောင်တီအဆိုအရရှင်တွေကဗိုလ်တပ်ဖူးနယ်မှာပြောပါတယ်။African American မျိုးသားနောက်တူဖြစ်တဲ့ Brooks သေဆုံးလာတာဟာ American နိုင်ငံတလွှာခွဲခြားဆက်ဆံမှုနဲ့ရဲရဲဆိုးရတဲ့ကံတွယ်မှုကိုပြုပြင်ဖို့တောင်းဆိုဆန္ဒပြမှုတွေပိုးပြီးအရှိန်မြင့်လာမှာကိုစိုးရိမ်နေကြတာဖြစ်ပါတယ်။ American အဆိုအရက Syria သမ္မတ Bashar al-Assad နဲ့သူ့အဆိုအရအဖွဲ့ပေါ်မှာပုံမတင်းကျပ်တဲ့ဖိအားပေးတဲ့အနေနဲ့အရေးယူတန်းခတ်မှုအသစ်တွေကိုထပ်ပြီးချမှတ်လိုက်တယ်လို့ American နိုင်ငံချိုင်းဝန်ကြီး Mike Pompeo ကဗိုလ်တပ်ဖူးနယ်မှာပြောပါတယ်။ဒီတန်ခတ်မှုမှာအဆက်ရဲ့မိသားစုအပြင်စီးရအဆိုးရအရာရှိတွေနဲ့အဆက်အဆိုးရကိုအကူအညီပေးနေတဲ့အဖွဲ့အစည်းတွေကိုပါထည့်သွင်းထားတာဖြစ်ပါတယ်။မြန်မာနိုင်ငံတွင် COVID-19 ရောဂါကူးစက်ပြန့်နှံ့မှုတိုက်ဖျက်ရေးအတွက် American ပြည်ထောင်စုကဒေါ်လာ၄သန်းထပ်ပေးမယ်လို့ရန်ကုန် American တန်ယုံကဗိုလ်တော်ဖူးနေမှာကြေညာပါတယ်။အခုထပ်မံပေးရတဲ့ဒေါ်လာ၄သန်းနဲ့ပါဆို February လကစပြီးမြန်မာနိုင်ငံရဲ့ COVID-19တုံ့ပြန်တိုက်ဖျက်ရေးလုပ်ငန်းစဉ်တွေအတွက်အမေရိကန်ကထောက်ပံ့ပေးနေတာစုစုပေါင်းဒေါ်လာ73သန်းခွဲရှိသွားပြီဖြစ်ပါတယ်။ဟိမွန်နာတောင်နန်းအနောက်ပိုင်းကအိန္ဒိယတရုတ်နယ်စပ်ဒေသမှာနှစ်ဖက်တပ်တွေခတ်ရန်ဖြစ်ပွားရာကနေအိန္ဒိယစစ်သားအနည်းဆုံး20သေဆုံးခဲ့ရတဲ့နောက်ဆက်ဆံရေးတင်းမာလာတာကိုရှော့ချဖို့နှစ်ဖက်သဘောတူညီခဲ့ကြပါတယ်။ဗိုလ်တပ်ဖွဲ့တွေကတရုတ်နဲ့အိန္ဒိယနိုင်ငံချိုင်းဝန်ကြီးနှစ်ဦးတယ်လီဖုန်းနဲ့ဆွေးနွေးခဲ့ကြတာဖြစ်ပြီးဒီလိုဆက်သွယ်ပြောကြားနေချိန်မှာပဲအိန္ဒိယဘက်ကနေဆက်ဒေတာကိုတက်တွေထပ်ပြီးဆေးလွတ်ခဲ့တယ်လို့တရုတ်ကလည်းတိဘက်ဒေတာရင်းတန်ချက်ကာကားနဲ့စစ်သားတွေဆေးရေးလက်ချက်မှုလုပ်ခဲ့ကြတာပါချက်တပင်းနေမနခင်သတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါတောတာရှင်ပေါင်းစိတ်ချမ်းသာကိုကြမ်းပါကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မခင်ရသက်ပါ
This program has come to you from the Voice of America, Washington.